Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ23ရက်စောက်ကြနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားပေါ့ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်။ကျမကခင်ဗျသက်ပါ။ဒီညပိုင်းသတင်းတွေကိုခွေရနိုင်တဲ့အတူချင်းညာပေးမှာပါ။ American သမ္မတ Donald Trump ကအီရန်နျူကလီးယားသဘောတူညီချက်ကိုဖျက်သိမ်းတယ်လို့သူကြေညာထားတဲ့အချိန်လောက်တော့မဲ့ပုံမရှိပါဘူး။ Bangladesh နိုင်ငံကိုရောက်နေတဲ့ဒုက္ခသည်အရေးအတွက်ဟာ 9,300,600 ရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။အိန္ဒိယကိုရောက်နေတဲ့ရိုဟင်ဂျာ4000ကိုပြန်ပြီးပို့ဖို့အစိုးရဆုံးဖြတ်ချက်ကိုအိန္ဒိယတရားရုံးကနေဆိုင်းငံ့လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမရှားပါဘူး
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးမှတော့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့အတူနားဆင်ရမှာက
ဒီကြားလာတော့ရှိရတယ်ဒီမနေ့ကပဲမပိဆိုင်ရတော့နော်ဒီလိုဒီ FSG နည်းနည်းပြင်မယ်ဒီလိုဂလုံးပါမှာဒီလိုတက်ဘူးဘူအားတပတ်ကြီးနေနေတာဆို
တော့ TNLA တအောင်းပလောင်အဖွဲ့ရဲ့ပြင်ကြားရေးတာဝန်ခံဘူမူတာအိုက်ကျော်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူထိုင်းမရင်ကြီးနှစ်ယောက်ဆန်သွားတဲ့တနစ်ပြည့်အခမ်းအနားနိုင်ငံတော်ဝန်မှာကျင်းပနေကြတဲ့အကြောင်းတခါကမ္ဘောဒီးယားနိုင်ငံကဒီမိုင်းရှင်းလင်းရေးအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တင်တွေကိုဒေါက်ခင်မြတ်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့အနိကမဟာမိတ်နိုင်ငံတချို့နဲ့သမ္မတဒေါ်နယ်ထရန့်ရဲ့အဆိုအရအဖွဲ့ကအဖွဲ့ဝင်တချို့ရဲ့တွန်းအားပေးမှုတွေရှိလာခဲ့တဲ့နောက်ပိုင်းမှာသမ္မတထရန့်ဟာတက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဖျက်သိမ်းမယ်ဆိုပြီးသူကြေညာထားတဲ့အချိန်လောက်တော့မဲ့ပုံမရှိတော့ပါဘူးယခုအချိန်အီရန်နဲ့ပတ်သက်ပြီးပိုးပြီးထိတ်တဲ့ရင်ဆိုင်ရေးမဟာဗျူဟာတွေကိုတော့ပြောဆိုနေသေးပါ။အီရန်အတွက်ချမှတ်မဲ့မဟာဗျူဟာအသစ်အတွက်သမ္မတထရမ့်ဟာသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တိုင်ပင်ခဲ့ပြီးအတည်ပြုလိုက်တယ်လို့တောက်ကြနေမနေ့ပိုင်းမှာသမ္မတအင်ဂျူကကြေညာခဲ့ပါတယ်။သမ္မတထရမ့်ဟာအီရန်ပေါ်မှာအရေးယူတန်းခတ်မှုပြန်ပြီးချမှတ်ဖို့အတွက်လွှတ်တော်ကိုတိုက်တွန်းမှာမဟုတ်သလို JCPOA လို့ခေါ်တဲ့အပြည့်အဝပူးပေါင်းပူးတွဲပြီးဆောင်ရွက်မဲ့စီမံကိန်းကိုလည်းအတည်ပြုနိုင်မှာမရှိဘူးလို့ဆွတ်တော်အမတ်တွေကပြောပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကိုဗိုလ်တဖူးနဲ့သူ့ရဲ့ Pennsylvania Key Center တွင် Fox သတင်းဌာနကမေးမြန်းရမှာတော့သူကဒါဟာတိတ်ကိုဆွတ်ဝတဲ့သဘောတူညီချက်တရဖြစ်ပြီးတကယ်ဆိုအမေရိကန်နိုင်ငံမှာကြီးမားတဲ့အင်အားရှိနေချိန်မှာအားနည်းတာကိုပြခဲ့တာမို့နိုင်ငံအတွက်တိတ်ကိုဆွတ်ဝတဲ့ဖြစ်ရလို့ပြောခဲ့ပါတယ်။ထရမ့်ရဲ့အီရန်ဆိုင်ရာမူဝါဒဟာအီရန်အစိုးရရဲ့ချင်းချောက်မှုနဲ့ရန်လိုမှုအထူးသဖြင့်အကြမ်းဖက်ဝါဒနဲ့စစ်သွေးကြော်တွေကိုသူ့ရဲ့ပံ့ပိုးနေမှုတွေကိုခြေဖြတ်ဖို့အတွက်ဦးတည်တာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့အီရန်ရဲ့နျူကလ িয়ার နဲ့ပိုင်ဆိုင်မှုတွေလုပ်နေတဲ့လမ်းကြောင်းအားလုံးကိုပိတ်ဆို့ဖို့ဖြစ်ကြောင်းသမ္မတအင်ဂျူအရာရှိတွေကပြောပါတယ်။တကယ်လို့မျှော်လင့်တယ်လို့သမ္မတကဒီနျူကလ িয়ার သဘောတူညီချက်အတွက်အတိမပြုတော့ဘူးဆိုပြီးကြေညာခဲ့ရင်လည်းအီရန်ကိုအမေရိကန်ကအရေးယူတန်းခတ်မှုတွေပြန်ပြီးချမှတ်တဲ့မတဲ့လွှတ်တော်ကနေရပောင်း60အတွင်းဆုံးဖြတ်ပေးရမှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေက9နှစ်ကြာပြန်ပြီးဆွဲခံထားခဲ့ရတဲ့အမေရိကန်နဲ့ကနေဒါလင်မယား2ယောက်နဲ့အဲ့လိုပြန်ပြီးဆွဲခံထားခြင်းအတွင်းမွေးခဲ့တဲ့သူတို့ကလေး3ယောက်တို့ဟာပါကစ္စတန်နိုင်ငံကနေဗြိတိန်နိုင်ငံကိုတောက်ကြနေကထွက်သွားခဲ့ပြီဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးစီကရတဲ့သတင်းကနေပါကစ္စတန်တပ်ဖွဲ့တွေကအမေရိကန်နိုင်ငံသားကစ်လန်ကိုမန်နဲ့သူမရဲ့ခင်မောကနေဒါနိုင်ငံသားဂျော့ရှွာဘွိုင်းတို့ကိုအာဖဂန်နယ်သက်ကကိုရမ်လူမျိုးစုတွေရဲ့ဒေသကနေဗုဒ္ဓနေမှာပြန်လည်ကယ်တင်ခဲ့တာဖြစ်ပါတယ်။သူတို့ကိုဂျာမနီနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုတည်ဆောင်ပြီးကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့အတွက်အမေရိကန်လေယာဉ်ကအစ္စလာမဘတ်မြို့ကလီဒါစခန်းမှာစောင့်ဆိုင်ခဲ့ပေမဲ့ခင်မောဖြစ်တဲ့ဂျော့ရှွာဘွိုင်းကသူ့ကိုစစ်ဆေးမှာကိုစိုးရိမ်တဲ့အတွက်အမေရိကန်လေယာဉ်ဘော်ကိုတတ်ဖို့ညှဉ်းဆန်ခဲ့တယ်လို့ပါကစ္စတန်လုံခြုံရေးဘက်က VOA ကိုပြောပါတယ်။အဲဒီစားသူတို့မိသားစုဟာဗြိတိန်နိုင်ငံကိုသွားတဲ့ပါကစ္စတန်အစိုးရလေကြောင်းလိုင်းကလေယာဉ်ပေါ်ကိုပဲတက်သွားခဲ့တာဖြစ်ပါတယ်။ကိုမန်နဲ့ဘွားတို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်မှာလဲလဲသွားလာနေတော့ပျောက်သွားခဲ့တာဖြစ်ပြီးတော့တာလီဘန်တွေကတော့သူတို့ဖမ်းဆီးလိုက်တာဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တာလီဘန်တွေနဲ့ဆက်နွယ်တဲ့ဟဂန်နီတွင်ရက်လက်ထဲကနေဒီမိသားစုပြန်လည်လွတ်မြောက်လာတဲ့အပေါ်မှာချီးကျူးလိုက်ပြီးတော့ဒါဟာအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးမှာအပြည့်သဘောဆောင်တဲ့တိုးတက်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အဖွဲ့ကြီးကနေသူတို့ဖွဲ့ဟာအစ္စရေးဆန့်ကျင်ဘက်လိုက်မှုရှိတယ်လို့ဆွဆွဲပြီးနှုတ်ထွက်လိုက်ပါတယ်။အမေရိကန်ကဒီလိုကြေညာပြီးနိုင်ငံပိုင်းအတွင်းမှာပဲအစ္စရေးကလည်း UNESCO ကနေနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။ဒီဆုံးဖြတ်ချက်ကိုအလွယ်တကူချမှတ်ခဲ့တာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောပါတယ်။ကြွေးကြံကိစ္စအပါအဝင်အမေရိကန်ဘက်ကစိုးရင်ချက်တွေကြောင့်ဒီလိုဆုံးဖြတ်လိုက်ရတာလို့လည်းပြောပါတယ်။ကုလသမဂ္ဂမှာအခြေခံချက်တွေပြောင်းလဲမှုတွေပြုလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီး Nikki Haley ကထပ်ခါတလေလေတိုက်တွန်းခဲ့တာကိုပြန်လဲကိုးကားပြီးအစ္စရေးပေါ်မှာဆန့်ကျင်တဲ့ဘက်လိုက်မှုတွေအဆုံးသတ်စေဖို့အတွက်တင်းစားရှင်းလင်းပွဲမှာပြောခဲ့ပါတယ်။ UNESCO ဖွဲ့ကြီးရဲ့ညွှန်ကြားမှုချုပ် Irina Bokova ကတော့အမေရိကန်ရဲ့နှုတ်ထွက်မှုပေါ်မှာဝန်내ကြောင်တုံ့ပြန်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နှုတ်ထွက်မှုဟာဒီဇင်ဘာ27ရက်နေ့မှာစတင်အကျုံးဝင်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်။2011ခုနှစ်တုန်းကလည်း UNESCO ပါလက်စတိုင်းကိုအမြဲတမ်းအဖွဲ့ဝင်ဖြစ်နေထည့်သွင်းဖို့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ကရန်ပုံငွေဖြစ်နေထောက်ပံ့မှုကိုတိတိတသားဖျက်တောက်ခဲ့မှုပါတယ်။အမေရိကန်ရဲ့နှုတ်ထွက်မှုပေါ်မှာဝန်내ချောင်း UNESCO ကတုံ့ပြန်ခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့နှုတ်ထွက်မှုဟာဒီဇင်ဘာလ31ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်
။ပညာရေးမှာယင်းနည်းမြုံနယ်မှုတွေကစီးပွားရေးတိုးချဲ့တဲ့နေရာမှာအရင်ထင်ထားတာထက်ပိုပြီးတော့ကြီးမားတဲ့အခန်းကဏ္ဍကဏ္ဍကနေပါဝင်နေတယ်လို့အသစ်ထွက်ပေါ်လာတဲ့သုတေသနရလဒ်တွေနဲ့တိုးတက်လာတဲ့အချက်လက်တွေကပြသနေတယ်ဆိုပြီးကမ္ဘာ့ဘဏ်ဥက္ကဋ္ဌချင်းမြုံကင်းကပြောလိုက်ပါတယ်။ကမ္ဘာ့ဘဏ်နဲ့နိုင်ငံကငွေကြေးရမုံငွေအဖွဲ့ဝင်နိုင်ငံအများပြားကထိတ်တဲနိုင်ငံကြီးနဲ့စီးပွားရေးတာဝန်ရှိသူတွေနဲ့ဝါရှင်တန်မှာတွေ့ဆုံခဲ့တဲ့အတွင်းသူတွေသနာရလက်တွေဟာအမခန်းဖြစ်လောက်အောင်ပဲလို့သူကပြောခဲ့တာဖြစ်ပါတယ်။သူတို့ဟာကမ္ဘာလုံးဆိုင်ရာစီးပွားရေးကြီးထွားလာမှုမရေရာမှုတွေအပေါ်စိုးရိမ်ချက်တွေပဋိပက္ခတွေကုန်သွယ်ရေးပြဿနာတွေနဲ့စီးပွားရေးကြီးထွားမှုကိုထိခိုက်နိုင်တဲ့ပြဿနာတွေကိုဒီမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပို့ဆောင်ဆွဲဆိုင်ရေးနဲ့စွမ်းအင်လုပ်ငန်းတွေမှာယင်းနီးမြုပ်နှံမှုတွေလုပ်နေသလိုပဲလူသားအချင်းမြစ်တွေမှာလည်းယင်းနီးမြုပ်နှံမှုတွေလုပ်ကြဖို့နိုင်ငံခေါင်းဆောင်တွေနဲ့မန္တလေးဝန်ကြီးတွေကိုစီယုံသွားနိုင်ဖို့မျှော်လင့်တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌမစ္စတာကင်ကပြောပါတယ်။နောက်မျိုးဆက်တွေအတွက်အလုပ်ကိုင်တွေပြင်ဆင်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်စိတ်ပျက်စရာအခြေအနေတွေမတိမငြိမ်ဖြစ်လာနိုင်တဲ့အန္တရာယ်တွေနဲ့ကြုံရနိုင်တယ်လို့လည်းသူကသတင်းထုတ်တွေကိုပြောပါတယ်။ကမ္ဘာ့ဘဏ်နဲ့နိုင်ငံတွေရဲ့တာဝန်ရှိသူတွေဟာမကြသေးခင်ကပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းဒဏ်တွေခံရတဲ့ကာရီဘီယံနိုင်ငံတွေကိုအကူအညီပေးဖို့အတွက်လည်းဆွေးနွေးခဲ့ကြတယ်လို့သူကပြောပါတယ်။ငွေထုတ်ချေးတာတွေနဲ့တခြားလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်မှာရှိတဲ့ငွေပမာဏကိုတိုးမြှင့်ဖို့နိုင်ငံတွေရဲ့ခေါင်းဆောင်တွေဘက်ကသဘောတူလာအောင်ကမ္ဘာ့ဘဏ်အနေနဲ့စည်းရုံးနိုင်လိမ့်မယ်လို့အပြုသဘောရှိမြင်ထားကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9323ဆိုင်တိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကတကြော့ပြန်ပြည်ပက္ခရီချောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့အိမ်နောင်စုတွေကိုပထမတုပ်ဖြစ်နဲ့စတင်ပြီးစင်းကောက်ယူနေပြီလို့ကုလသမဂ္ဂကပြောပါတယ်။နောက်ဆုံးရရှိထားတဲ့အချက်လက်တွေအရအသက်ရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ93,600ရှိနေပြီလို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ရင်းညာဒုက္ခသည်စခန်းကြီးတစ်ခုဖြစ်နဲ့ဖန်တီးဖို့အတွက်အရှိန်မြင့်ဆောင်ရွက်နေကြပါတယ်။စခန်းသည်ဟာယာယီတာဖြစ်ပြီးစခန်းထဲနေထိုင်သူတွေကိုအပြင်ထွက်ခွင့်ပေးမှာမဟုတ်ကြောင်းလည်းဘင်္ဂလားဒေ့ရှ်အစိုးရကအစိမ့်အမြင့်အရာရှိသူကပြောပါတယ်။အရင်ရှိနေပြီးသားဒုက္ခသည်တွေနဲ့နောက်ထပ်ရောက်လာသူစုစုပေါင်းဟာ8,000လောက်ရှိတယ်လို့လည်းခန့်မှန်းထားကြပြီးထက်ဝက်ကျော်ကတော့ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တိုက်ခိုက်မှုခံရတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နေမင်းရှင်းလင်းရေးကြောင့်ထွက်လာတာဖြစ်ပြီးဒါဟာလူမျိုးတုံးလှုပ်ဆောင်မှုအဖြစ်နဲ့ကုလသမဂ္ဂကဆွတ်ဆွဲထားခဲ့တာပါဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးမိုဟာမက်အဗ်ဒူကလမ်ကတော့မြန်မာနိုင်ငံနယ်စပ်နားကကုတူးပါလောင်နဲ့ဘလူခါလီဒုက္ခသည်စခန်းနှစ်ခုမှာကာလကြာရှည်စွာပြန့်ကျင်းနေထိုင်တဲ့ဒုက္ခသည်တွေကိုဥခိယဒေတာကဟက်တာ1000ကျော်ခြေဝန်းတဲ့နေရာမှာနေရာချထားပေးဖို့အတွက်ဦးစားပေးပြီးလှုပ်ဆောင်နေပါတယ်လို့ဒီသတင်းပတ်ထဲမှာပဲ VOA ကိုပြောကြားခဲ့ပါတယ
်။အိန္ဒိယနိုင်ငံမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်4000ကိုအိန္ဒိယအစိုးရအနေနဲ့ တိုင်းပြည်ကနေနှင်ထုတ်နိုင်မလားဆိုတာနဲ့ပတ်သက်ပြီးအမိန့်ချမှတ်မဲ့နေ့ကိုအိန္ဒိယတရားရုံးချုပ်ကရွှေ့ဆိုင်းလိုက်တယ်လို့အကျိုးဆောင်ရှိနေပရာရှန့်ဘူရှန်ကဒီကနေ့တောက်ချာနေမှာပြောလိုက်ပါတယ
် The court observed that this is a very important matter involving on the one hand
တရားရုံးချုပ်ကဒီကိစ္စကိုအလွန်အရေးကြီးတဲ့ကိစ္စအဖြစ်နဲ့ရှုမြင်ထားပါတယ်တစ်ဖက်မှာကအမျိုးသားလူမျိုးရေးကိစ္စဖြစ်ပြီးတစ်ဖက်မှာကလည်းရိုဟင်ဂျာတွေရဲ့လူခွင့်ကိစ္စဖြစ်နေပါတယ်ဒါကြောင့်တရားရုံးချုပ်အနေနဲ့ဒီကိစ္စကိုသေချာကြားနာဖို့လိုမှာဖြစ်ပါတယ်ဒါကြောင့်သူတို့ကလာမယ့်နိုဝင်ဘာ21ရက်နေ့ထိရွှေ့ဆိုင်းလိုက်ပါတယ်ဒီရုံးချင်းမတိုင်ခင်အတွက်ဘသူ့ကိုမှမနဲ့ထုတ်သွင်းဘူးလို့တရားရုံးချုပ်ကရှုမြင်ကြောင်းရှင်းနေပရာရှန့်ဘူရှန်ကပြောသွားတာဖြစ်ပါတယ်အိန္ဒိယတရားရုံးချုပ်ကမူလကဒီကနေ့တောက်ကြနေမှာအမိန့်ချမှတ်ဖို့စီစဉ်ထားတာဖြစ်ပေမဲ့တရားရုံးချုပ်အနေနဲ့သူ့အမှုသည်နှစ်ဦးရဲ့အတနာခံလွာကိုကြားကျင်တာကြောင့်ဒီအမိန့်ကိုလာမယ့်နိုဝင်ဘာ21ရက်နေ့မှာချမှတ်ဖို့ရွှေ့ဆိုင်းခဲ့တာဖြစ်တယ်လို့ရှင်းနေဘူရှန်းကပြောပါတယ်အဲ့ဒီအတနာခံလွာထဲမှာတော့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်တာကလူခွင့်ချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ခြေပထားပါတယ်အိန္ဒိယနိုင်ငံတဝမ်းကမြို့တွေမှာနေထိုင်နေတဲ့ရိုဟင်ဂျာစုစုပေါင်း 4,000 လောက်ရှိမယ်လို့ခန့်မှန်းရပြီးဒီထဲကအများပြားဟာမြန်မာနိုင်ငံကနေ2012မှာထွက်ပြေးလာခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အိန္ဒိယဆိုရကတော့ဒီရိုဟင်ဂျာတွေတဲကတချို့တွေဟာအစွန်းရောက်တွေဖြစ်ပြီးတော့အိန္ဒိယနိုင်ငံရဲ့လုံခြုံရေးကိုချိမ့်ချောက်နေတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ကမ္ဘာမှာနန်းတက်အရှိဆုံးဖြစ်ခဲ့တဲ့ထိုင်းမြန်ဘူမိဘောအဗ်ဒူရာဒက်နန်းနဲ့ရွာဆိုင်ခဲ့တာဟာတနှစ်ပြည့်တဲ့အထိမ်းမှချင်းနဲ့ထိုင်းနိုင်ငံတဝန်းအောက်မေပွဲအခမ်းအနားတွေကိုကျင်းပနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာလည်းထိုင်းပြည်နဲ့ရဆက်နဲ့နှစ်ပတ်လည်အထိမ်းမှဆူတောင်းဂါရဝပြုပွဲတွေကိုကျင်းပနေပါတယ်။ဒီကနေ့တဝန်းနန်းတော်မှာကျင်းပတဲ့တနှစ်ပြည့်ဆူတောင်းပွဲအခမ်းအနားကိုတော့ဗီညီဘူမိဘောရဲ့အရရကိုဆက်ခံခဲ့တဲ့သားတော်ဘရင်ဝဇီရာလန်ကောင်းနဲ့တက်ရောက်ပါတယ်။ဗီညီဘူမိဘောနဲ့ရဆန်ချင်းတနှစ်ပြည့်အထိမ်းမှဂါရဝပြုတဲ့အနေနဲ့ဒီကနေ့မှတိုင်းသူပြည်သားတွေအနဲ့ရဝစ်စားတွေကိုဝတ်ဆင်ထားကြပါတယ်။နိုင်ငံတော်လန်ကိုလည်းထက်ဝက်သားနှံ့ထူပြီးဗီညီနဲ့ရဆန်သားတွေအချင်းအတိကြမှာ89စက္ကန့်ကြာညီသက်ဆူတောင်းခဲ့ကြပါတယ
်ဗီယက်နမ်နိုင်ငံလေပိုင်းနဲ့မြောက်ပိုင်းဒေသတွေမှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ရေချီးမှုတွေကြောင့်အနည်းဆုံးလူ54ယောက်သေဆုံးပြီးတော့39ယောက်ပျောက်ဆုံးနေတယ်လို့ဘေးဒုက္ခကာကွယ်ရေးအေဂျင်စီကတောက်ကြားနေမှာကြေညာလိုက်ပါတယ်ရှေ့ရတဲ့ခိုင်ဝရန်ရှိတဲ့ဗီယက်နမ်နိုင်ငံမှာပြင်းထန်တဲ့မုန်တိုင်းနဲ့ရေချီးမှုတွေဖြစ်ပွားလေရှိတာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကလည်းတိုင်ဖုန်းမုန်တိုင်းတစ်ခုကြောင့်လေပိုင်းပြည်နယ်တွေထိခိုက်ခဲ့ပါတယ်ဒီတစ်ပတ်လာနေကြတဲ့ကစတင်ခဲ့တဲ့ရေကြီးမှုကြောင့်ဒီနှစ်ပိုင်းရေကြီးမှုဟာဒီနှစ်ပိုင်းလေးအတွင်းမှာအဆိုးဆုံးဖြစ်တယ်လို့စိုက်ပျိုးရေးဝန်ကြီးငွင့်ရွှန်ကောင်းကနိုင်ငံပိုင်ဗီနန်ရုပ်မြင့်သံကြားကနေပြောဆိုသွားပါတယ်။ရေကြီးမြေပြုံမှုတွေကြောင့်ဒီတစ်ပတ်အတွင်းမှာပဲအင်ဂျင်318ခုပျောက်ကျခဲ့ပြီးနောက်ထပ်အိမ်ပေါင်း3,100လဲရေမြုပ်ပျက်စီးသွားပါတယ်။လေအေက9,400ကျော်ရှိတဲ့စပားကင်းတွေပျက်စီးကုန်ပြီးတော့တရိတ်ဆန်38,000လောက်လဲရေနဲ့မြောက်ပါတည်ဆုံးသွားခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မြတ်သက်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံငင်းငင်းလုပ်ငန်းစဉ်နောက်ဆုံးအခြေအနေကိုအရင်ဆုံးနှာဆင်ရပါမယ်ရှင်။လာမယ့်တနင်္ဂနွေနေ့မှာပြုလုပ်မယ့် NCA ရေးထိုးတဲ့နည်းနည်းပြည့်နှစ်ပတ်လည်အခမ်းအနားကိုအပြည့်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတက်ရောက်ပါဝင်ရေးအတွက်အစိုးရနဲ့ NCA အပြည့်ရက်အဖွဲ့တွေကိုဖိတ်ကြားလာပေမယ့်တက်ရောက်နိုင်ရေးမှာမတေချာတဲ့အခြေအနေမှာရှိနေပါတယ်NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNFC အဖွဲ့နဲ့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်ပေါင်းစုအဖွဲ့လိုက်ဖိတ်တာမျိုးမဟုတ်ဘဲအနီးကမ္ဘာတစ်ဖွဲ့ချင်းတီးခြားဖိတ်ခဲ့တဲ့အတွက်တက်ရောက်ဖို့အခက်အခဲရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
လာမယ့်တနင်္ဂနွေနေ့မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ရှင်းပွဲတို့အကြားပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးသဘောတူစာချုပ် NCA လက်မှတ်ရေးသိုးခဲ့တာနှစ်နှစ်ပြည့်ပြီဖြစ်ပါတယ်။ NCA နှစ်ပတ်လည်ခန္ဓာပွဲကိုနေပြည်တော်မှာကျင်းပသွားမှာဖြစ်ပြီးအပြစ်မရသေးတဲ့ဖွဲ့တွေကိုဖိတ်ကြားထားပြီးမှအခမ်းအနားတက်ရောက်နိုင်ရေးမှာမတိကျသေးပါဘူး။ UWSA ကိုဝတ်ပြီးသွေးစည်းညွှန်ရေးဖွဲ့အနေနဲ့အခမ်းအနားတက်ရောက်ဖို့ဖိတ်စာရရှိပေမဲ့လည်းတက်ရောက်ရေးချင်တွေကိုမတိရသေးဘူးလို့လည်းပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ
်။ဖိတ်စာတော့ရနေတယ်။ဒီမှာပြတာကိုကျွန်တော်မသိဘူးနော်။
အခမ်းအနားတက်ရောက်မှုအစီအစဉ်ရှိမရှိတပွဲချင်းသက်မလားမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့တက်ရောက်မလားဆိုတဲ့မေးခွန်းပေါ်ပြန်လည်ဖြေဆိုတာမျိုးတော့မရှိပါဘူးလက်ရှိမြန်မာသမ္မတနဲ့တိုက်ပွဲဖြစ်ပွားနေတဲ့အဖွဲ့ဖြစ်တဲ့တီးရနယ်လီတမ်းပလောင်ဖွဲ့ကလည်းအခမ်းအနားတက်ရောက်ဖို့ဖိတ်စာလက်ခံရရှိပေမဲ့တက်ရောက်ဖို့မသေးချာသေးဘူးလို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံပုံမှုစာအကျော်ကပြောပါတယ
်ဖိတ်ကြားလာတော့ရှိရတယ်မနေ့ကပဲမဖိတ်စာရတော့နော်ဒီလိုဒီ FSG နည်းနဲ့ဖိတ်မဲ့ဒီလိုကလုံးပါမှာဒီလိုတက်ဘူးဘူအပ်တပည့်ရှင်နည်းနဲ့ဖိတ်ရဒီလိုတက်ဘူးကျွန်မရှိခဲ့တဲ့အဖြစ်အပျက်ကြီးရဲ့ကုချက်လက်တင်ရမယ့်အမည
်အလားတူမြောက်ပိုင်းမာမိတ်ဖွဲ့ဝင် KIO ကချင်လွတ်လပ်ရေးဖွဲ့အနေနဲ့လည်း NCA ခန္ဓာတက်ရောက်ဖို့မဖြစ်နိုင်တော့ဘူးလို့သတင်းနဲ့ပြန်ကြားရေးတာဝန်ခံဒုက္ကမှုကြီးနော်ဘူးကဆိုပါတယ်
ခုချင်းသေးကတော့ကျွန်တော်တို့ဟိုဘခုကွန်ပျူတာပြင်ကြတဲ့ဘာမှမရှိသေးဘူးခင်ဗျာဖိချားတဲ့စာတွေလည်းလက်ခံရရှိပြီလားမသိဘူးမင်းအားဖြင့်တော့ဘာမှလက်ခံရရှိတာမရှိဘူးလို့ပြောတာ
မြောက်ပိုင်းဒေသလက်နက်ကန်တိုင်းစားဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုမြန်မာနိုင်ငံညှိနှိုင်းဆွေးနွေးရေးကော်မတီ FENCC အနေနဲ့ဖိတ်ကြားခြင်းမဟုတ်ပဲအဖွဲ့တချို့ကတော့တရားခွဲပြီးဖိတ်ကြားနေလို့ NCA အခမ်းအနားတက်ရောက်ဖို့မသေချာတော့တဲ့အခြေအနေမှာရှိနေပါတယ်။ထို့နည်းတူမြန်မာအစိုးရနဲ့ငြိမ်းချမ်းရေးတည်ဆောက်ရေးမှာ NCA လမ်းကြောင်းကိုလက်ခံတဲ့ UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့လည်းနှစ်နှစ်ပြည့် NCA အခမ်းအနားတက်ရောက်ဖို့ကမသေချာသေးပါဘူး။UNSC ဥက္ကဋ္ဌအနဟန္တာကတော့ UNSC ဖွဲ့ဝင်တိုင်းကိုဖိတ်ကြားလာသလိုအခမ်းအနားတက်မတက်ကိုတော့ UNSC ရဲ့နိုင်ငံရေးဆွေးနွေးရေးဆိုင်ရာကိုယ်စားလှယ်ဖွဲ့ TBN ပေါ်မှာမူတည်ရဲဆိုပြီးမမရာလူပြောပါတယ
်။ The thought no go for men law ကကြတဲ့ thought နဲ့ကအကုန်တမတ်နဲ့အကုန် UNSC လဲမကုန်မကုန်မကုန်လို့တော့တုံတာ
။သူပြောတာကတော့ဖိတ်တော့ဖိတ်ထားတယ် UNSC ဖွဲ့ဝင်တိုင်းကိုဖိတ်ကြားထားတယ်ခန္ဓာတက်ဖို့မတက်ဖို့ကတော့မသိသေးဘူးဒီကိစ္စကို TBN ကိုအပ်ထားတယ် TBN အနေနဲ့တက်ချင်လက်တက်မတက်ချင်လက်မတက်နဲ့လို့အကြမ်းဖျင်းပြောထားတယ်တက်ရေးမတက်ရေးဟာ TBN ရဲ့ဆန္ဒအတိုင်းပဲဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါ UNSC တာပေါင်းစုပြောခွင့်ရဦးထွန်းစွန်အနေနဲ့ကတော့လက်ရှိ UNSC အဖွဲ့တွင်တာဝန်ရှိသူတွေခရီးလွတ်နေတဲ့အတွက်အခမ်းအနားတက်မတက်ဆိုတာအတိအကျပြောဖို့မရသေးဘူးလို့လည်းမီဒီယာတွေကပြောဆိုခဲ့ပါတယ်လာမယ့်တနင်္ဂနွေနေ့မှာပြုလုပ်မယ့် NCA လက်မှတ်ရေးသူမှုနှစ်နှစ်ပြည့်အခမ်းအနားကိုအပြစ်မရသေးတဲ့တိုင်းသာလနဲ့ကန်ဖွဲ့တွေတက်ရောက်ပါဝင်ရေးအတွက်အစိုးရနဲ့အပြည့်အရှစ်ဖွဲ့တို့ကနေဒီလ10ရက်နေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးအတည်ပြုဖိတ်ကြားလာတယ်လည်းဖြစ်ပါတယ်။နိုင်ငံပြည် NCA ခန္ဓာသက်ရောက်ရေးအတွက်အပြည့်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုအချိန်ကမှဖိတ်ခေါ်ရရင်တပ်ပေါင်းစုအနေနဲ့ဖိတ်တာမဟုတ်ပဲတပ်ဖွဲ့ချင်းစီတာဖိတ်ကြားတဲ့အတွက်သက်ရောက်ဖို့ကတော့မသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်တည်င်းပြဖို့ခဲ့တာဖြစ်ပါတယ်အခုတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုနားဆင်ကြရပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကဗဒိပက္ခတွေကြောင့်ထွက်ပြေးကြတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာတဲ့အနေနဲ့လက်ခံကူညီနေတဲ့အတွက်နိုင်ငံတကာကချီးကျူးထားပါတယ်ဒါပေမဲ့လည်းဆင်းရဲပြီးလူဦးရေထူထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြီးမားလှတဲ့ဝန်ထုပ်ဝန်ပိုးကြီးကိုဘလောက်ကြာကြာထမ်းနိုင်မလဲဆိုတဲ့အပေါ်စိုးရိမ်တဲ့လူတွေထွက်ပေါ်လာနေတာပါဒီအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင
်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်လိုအပ်လာရင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေထမင်းတနတ်သာစားပြီးတော့ရိုဟင်ဂျာတွေကိုဝေမျှပေးမယ်လို့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကလက်တလောပြောဆိုခဲ့တာပါမြန်မာနိုင်ငံထဲကနေရိုဟင်ဂျာဒုက္ခသည်တွေအလုံးအရင်းနဲ့ဝင်ရောက်လာတဲ့အပေါ်လမ်းဘေးဈေးတဲ့မချာရူအစ္စလာမ်ကတော့အကောင်းမြင်ထားပါတယ
်။နာဘာလို့ဟုတ်ပဲခရပါဘယ်နော်ဒါကသူမွတ်စလမန်အမတ်တို့ကခရပါဘယ်နော်အမတ်တို့ကဆိုချိုဘယ်နော
်ရိုဟင်ဂျာတွေကိုကူညီတာအစိုးရဖြစ်မှာမဟုတ်ပါဘူး။သူတို့တွေကမွတ်စလင်တွေဖြစ်တဲ့အတွက်ကျွန်တော်တို့ကိုဒုက္ခပေးမှလည်းမဟုတ်ပါဘူး။အစိုးရကသူတို့ကိုနေစရာပေးမယ်။ဒီမှာလက်ခံထားခြင်းလေဆိုရင်မွတ်စလင်တွေအချင်းချင်းညီကိုလိုနေလို့ရပါတယ်။ဒါကပြဿနာမဟုတ်ပါဘူး။
ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရိုဟင်ဂျာမွတ်စလင်တွေအတွက်ယာယီဒုက္ခသည်စခန်းတွေထပ်ပြီးဆောက်လုပ်ဖို့နိုင်ငံတကာကလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့ဝန်ကြီးချုပ်ဟာစီနာကပြောဆိုထားတာပါ။ဒါပေမဲ့လည်းဒါဟာယာယီကူညီတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရကငြိမ်းချမ်းစွာပြန်လာခွင့်ပြုရမယ်လို့လည်းဝန်ကြီးချုပ်ဟာစီနာကတောင်းဆိုထားပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာ5သိန်းကျော်ကိုရှေ့ရှေ့အကူအညီပေးဖို့အတွက်ကိုတော့ဘင်္ဂလားဒေ့ရှ်လုပ်ငန်းရှင်ရိုဘီယိုအစ္စလမ်ပလတ်တိုလိုဒေသခံတွေကဆိုရင်းနေကြပါတယ
်။အမေကီကိုတော်ပါဘောတဒါဆာမေခ်ဆာဂျိုကိုတော်ပါဘောဒါကတော့စသိုင်းဆမဒန်ပေါ်လာမှာမနေဟိုင်လာ။ဒုတိယကတော့အမရ
သူတို့လုံနိုင်တာကတော့သူတို့ကိုယာယီကူညီပေးတာပါ။ဒါကပြဿနာကိုရေရှင်းဖြေရှင်းနိုင်မှာတော့မဟုတ်ပါဘူး။နောက်တစ်ချက်ကသူတို့ကိုဘလောက်ကြာကြာလက်ခံထားမှာလဲ။ကုစုဒုက္ခသည်5သိန်းကျော်ကျွန်တော်တို့နိုင်ငံနဲ့တရားမဝင်ရောက်လာပြီ။တချို့ကဒုက္ခသည်စခန်းထဲမှာနေပြီးတချို့ကလည်းဒီကရသားတွေနဲ့ရောပြီးနေပါတယ်။စင်းအောင်စင်းရဲနဲ့ငက်ပြက်လာရင်တရားမဝင်အလုပ်တွေသူတို့လုပ်လာနိုင်တယ်။ဒီကိစ္စကိုစဉ်းစားဖို့လိုပါတယ်
။ဒေသခံစီပေါ်ရေးသမားတူဖြစ်တဲ့ဝါစင်အဖခါကလည်းဒုက္ခသည်တွေကြောင့်အလုပ်ကိုင်းတွေရှာပါလာမှာကိုစိုးရိမ်နေတာပါ
။ဘာဖြစ်တော့ဟဲ့။ဒါကြောင့်ဒီဘက်အစ်သက်ထက်ဘဲတော့ခုနအမတဲ့တို့ညစ်ကစကမ်းနိုင်ပါငါတို့ဆေ။ဒီကတော့လည်းမတော်တော့ခဏမှတ
ာဘတ်ပါဆိုတော့ဘင်္ဂလားဒေ့ရှ်ကအလုပ်ကံကိုလည်းနေပါတယ်။ဝန်ကြီးတွေဒီတိုင်းသာစက်ဝင်လာနေမှဆိုရင်ရှိနေတဲ့အလုပ်ကံလေးတွေကိုခေါ်ဝေပေးရမျိုးဖြစ်လာပါလိမ့်မယ်။ဒုက္ခတွေအဖြစ်ရောက်လာလို့လည်းအလုပ်ကံတွေအသေးစားလိုရပါလိမ့်မယ်။ဒါကြောင့်လည်းသူတို့တွေအနေနဲ့ရတဲ့ဈေးနဲ့ဝင်လို့ကြတော့မှာပါ။ဒါဆိုရင်တော့ပြဿနာတွေပိုများလာနိုင်ပါတယ်။ဒါမှမဟုတ်လည်းအသက်အန္တရာယ်ချင်းချောက်ခံနေရတဲ့အခြေအနေကြောင့်သူတို့ကိုလည်းကူညီရမှာပါ။
ကြာခါတက္ကသိုလ်ကျောင်းသားတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်လုံခြုံရေးအတွက်စိုးရိမ်နေပြီးရိုဟင်ဂျာဒုက္ခသည်တွေကိုတန်တမာရင်းနှီးလန့်နဲ့အ мян ဆုံးပြန်ပို့နေစေချင်ကြပါတယ် ရင်ဂျာမွတ်စလင်တွေထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝန်ရဲ့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲနိုင်ငံတော်အတိုင်းမိခင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပဋိပက္ခကိုဖြည့်ရှင်းကင်ကွယ်သွားမယ်လုပ်ငန်းရှင်တွေကိုအော်တိုဘားလ10ရက်နေ့ကပြည်သူကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံကလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီနိုင်ဆောင်ရွက်နေပြီးပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကလူနည်းစုတိုင်းရင်းသားတွေကိုယ်ကွယ်ယုံကြည်မှုအရလူနည်းစုဖြစ်နေကြသူတွေကိုမူလအခြေအနေထက်ပိုပြီးကောင်းမွန်တဲ့အခြေအနေမျိုးပဋိပက္ခရဲ့ရေရှည်ချုပ်ငြိမ်းသွားစေရို့အတွက်ပါဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကကတိပြုပြောဆိုသွားခဲ့ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာပါရှင်။အခုတော့ထိုင်းပြည်ကြီးနှစ်ရက်ဆန်သားတဲ့တနည်းပြခန္ဓာကျင်းပတဲ့အကြောင်းနားဆင်ကြရပါမယ်။ကမ္ဘာမှာနန်းသက်အရှိဆုံးဖြစ်ခဲ့တဲ့ထိုင်းပြည်ဘူမိပေါ်အတူရတဲ့နှစ်ရက်ဆန်ခဲ့တာတနည်းပြတဲ့အထိမ်းအမှားဖြစ်ထိုင်းနိုင်ငံတဝန်းမှာအောက်မေ့ပွဲအခမ်းအနားတွေကျင်းပနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာလည်းထိုင်းပြည်နှစ်ရက်ဆန်တဲ့နှစ်ပတ်လည်အထိမ်းမှဆုတောင်းဂါရဝပြုပွဲတွေကျင်းပနေကြတာပါဒီအကြောင်းပြည်စုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းပြည်မင်းမြတ်ကြီးဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ13ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနှက်ရွာဆန်သွားခဲ့တာဖြစ်ပါတယ်သူ့ရဲ့နှက်ရွာဆန်တဲ့တနည်းပြည့်ဂါရဝပြုပွဲတွေကိုတော့တနည်းကြာမှပြုလုပ်မှဖြစ်တာကြောင့်ထိုင်းနိုင်ငံတဝမ်းလုံးမှာအော်တိုဘာလ13ရက်နေ့ကနေစတင်ပြီးပြုလုပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့အနီးတစ်ဝိုက်မြန်မာရှေ့ပြောင်းလူသမားတွေအလုပ်လုပ်နေတဲ့နေရာအတော်များများကဖျားကျောင်းကန်နေမှာလဲစုတောင်းပွဲတွေဂါရဝပြုပွဲတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်
။ဒီဒီမင်းမကြီးနိုင်ရဆန်ရဲ့နေရာဒီနေရာတနည်းတနည်းပြည့်ရဲ့နေဖြစ်တဲ့အကြောင်းအလုပ်ရင်းကစိုးလေးရင်းကပိတ်ထားတယ်စိုးလေးရင်းကမပိတ်ဘူး။ကိုယ်တော့အဲ့ပိတ်ထားတဲ့အဲ့တမားကြီးကတော့မိမိနဲ့တောင်းမိမှရှိရည်တက်ရဖရဲတောင်းကနေကြွားပြီးမှဟိုသူတောင်းမိတာပို့အဲ့ခန္ဓာလေးဆိုတော့သူမျိုးတို့နဲ့တနေ့ကပိုင်းလုပ်ကြည့်ကြပါလားအဲ့ကျွန်တော်အဓိကပြောချင်တာထိုင်းနိုင်ငံရောက်ဆွတောင်းလို့တမားတော်တော်များများကကိုယ်ကမြောက်ပြီးမိမိနဲ့ကြည့်ပြီးဘောကိုအမှန်တန်ရှင်းရလို့ရတယ်ဆိုတော့ကျွန်တော်တို့လောကယုံကြည်ပါလား
လာမယ့်တနင်္ဂနွေနေ့မှာတော့အလုတမားတွေအလုပိတ်ရဖြစ်တဲ့အတွက်မဟာဆိုင်ဒေသမှာလည်းအခမ်းအနားနဲ့ဂါရဝပြုပွဲတွေကိုတည်တည်ချာချာကျင်းပပြုလုပ်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထဲချင်းအထိမ်းအမှတ်ဖြစ်ဘရင်ကြီးပုံတွေကိုချိတ်ဆွဲထားပြီးတန်းအဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပူဇော်ပွဲတွေလည်းလုပ်ထားကြပါတယ်။ကျောင်းသူကျောင်းသားအလုံးကတော့တစ်နှစ်ပတ်လုံးလိုလိုကျောင်းဝတ်စုံတွေမှာအမဲအောင်ဖဲကြိုးလေးတွေတက်ဆင်ထားကြပါတယ်။ဒါအပြင်ဖုံးတော်ကြီးကျောင်းတွေမှာလည်းကုသိုလ်ကောင်းမှုတွေကိုအော်တိုဘာလ13ရက်နေ့ကနေစတင်ပြီးလှူဆောင်နေကြပြီဖြစ်ပါတယ်။ရှေ့ပြောင်းဆရာမများအစည်းအုံးကတာဝန်ရှိသူဖြစ်တဲ့ဆရာကြီးမန်းရွှေနှင်းကတော့ဘရင်မင်းမြတ်ကြီးကြောင့်ဆယ်စုနှစ်သုံးခုနီးပါးထိုင်းနိုင်ငံထဲမှာခိုလုံဝင့်ရကြတာ၄ရှေ့ပြောင်းကလေးတွေအတွက်လုံခြုံရေးအတွက်အထောက်အထားလက်မှတ်တွေလုပ်ပေးတာ၄ပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေကိုထိုင်းကလေးတွေဤသူရယူခံစားနိုင်ဖို့အတွက်လူသားချင်းစာနာမှုတွေကိုဘရင်မင်းမြတ်ကြီးကလှူဆောင်ပေးခဲ့တယ်လို့ယူဆတဲ့အကြောင်းအခုလိုပြောပါတယ်
မြန်မာနိုင်ငံဒီနိုင်ငံသားတွေပေါ်မှာတော့တရင်ကြီးနေတော့တော်တော်လေးကောင်းမွန်မွန်အခမ်းအနားတွေဒီတန်ဒီဂျီတာတွေလည်းပဲဝန်ပါဝင်တာမျိုးတွေပြင်းရဲချမှတ်ထားတဲ့ဟိုပေါ်တော့ဟိုဆိုမိတ်တွေကိုလည်းပဲနားခံပြီးတော့ YouTube လေးစားတဲ့အနေနဲ့ကျွန်တော်တို့ပေါ်မှာကောင်းဒီအများကြီးရှိခဲ့တယ်လို့လည်းကျွန်တော်ပြောလို့ရပါတယ်။မှရောက်နေတဲ့ဟိုကျွန်တော်ရှိတောင်းလို့တမားတွေဒီတွားရေးလိုက်နေထိုင်ရင်တော့ပြီးတော့ကနာချမှတ်ယူပါစားဘောဒီရကဟိုအစိုးရဘက်ကဟိုလက်ခံလာနိုင်တဲ့ဟိုပေါ်အနေထားတွေဟာဆိုလို့ရှိရင်လည်းတော့ဒါပြင်ကြီးရဲ့ဟိုလမ်းညွှန်ချက်တွေလမ်းမေတ္တာတွေအားကြီးပါခဲ့တယ်လို့ကျွန်တော်ဟုတ်ချင်ပါတယ်ပေါ့နော်
။နိုင်ရဆန်ခဲ့တဲ့ဘရင်ကြီးဘူမိဘောအနေနဲ့ထိုင်းအစိုးရကိုကောသူတို့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာတွေထားတတ်အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်ဆိုပြီးမြန်မာရှေ့ပြောင်းလို့သမားတွေကဆိုပါတယ်။နိုင်ရဆန်တဲ့အချိန်သက်တော်89နှစ်ရှိခဲ့ပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာဖိနန်းစတင်ဆိုးဆန်ခဲ့တာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးကျေးရွာတွေအထိလမ်းတွေပေါက်နေတာ၊ရေနဲ့လျှက်စစ်မီးတွေရနေတာ၊ဆက်သွယ်ရေးလမ်းပန်းစနစ်တွေအခက်အခဲမရှိအောင်လုံဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်။ဒီအတွက်ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝန်းလုံးမှာဝန်ထမ်းမှုတွေနဲ့ထူးထူးခြားခြားကျင်းပတာတွေလုပ်သွားမှာဖြစ်ပါတယ်ရှင်။
မအေအေမာသတင်းပေးပို့ခဲ့တာပါ။အခုတော့ကမ္ဘောဒီးယားမိုင်းရှင်းလင်းရေးအကြောင်းနားဆင်ကြပါမယ်။ကမ္ဘောဒီးယားကမိုင်းရှင်းလင်းရေးနည်းပညာတိုးတက်အောင်ကြိုးစားနေတဲ့တပ်ခွဲခန်းလေးမှာနိုင်ငံတွင်းမြေမြုပ်မိုင်းရှင်းလင်းသူတွေလုပ်ငန်းအောင်မြင်စေဖို့ကမ္ဘောဒီးယားပညာရှင်တွေဦးဆောင်တဲ့နိုင်ငံတကာအဖွဲ့က VR နည်းပညာ30တွေနဲ့လက်တွေ့တင်ကြားပေးနေပါတယ်။ဒီ Golden West လူသားချင်းစာနာမှုဖောင်ဒေးရှင်းဟာ MIT တို့ Villa Nova တို့လိုတက္ကသိုလ်ကြီးတွေနဲ့လက်တွဲပြီးနိုင်ငံတကာကလေးစားတဲ့ကျွမ်းကျင်ပညာရှင်တွေရဲ့အကြံဉာဏ်နဲ့ကမ္ဘောဒီးယားမှာရှိနေတဲ့မပေါက်ကွဲသေးတဲ့လက်နက်ခဲယံမီးကြောက်တွေရှင်းလင်းဖို့လှုပ်ဆောင်နေတဲ့အကြောင်း VOA သတင်းတော် David Boyle ရဲ့သတင်းလွှာကို Dawkins Sowin ကပြောပြပေးမှာပါရှင်
။ဘာအကြီးမားဆုံးဘုံရှင်းလင်းရေးလေ့ကျင့်မှုလုပ်တဲ့ Raven's Challenge ပြပွဲမှာထိုင်းတပ်ဖွဲ့တွေဟာသူတို့ဆယ်နှစ်ကျော်တိုက်ထုတ်နေရတဲ့တောင်ပိုင်းခွဲထွက်ရေးသမားတွေရဲ့ရန်ကိုတွန်းလှန်ဖို့လေ့ကျင့်နေကြတာပါ။ဘုံရှင်လင်းရေးကျွမ်းကျင်သူတွေဟာစွတ်တပ်ဖွဲ့တွေနဲ့အတူရန်သူကြီးစံတွေထောင်ချောက်တွေကြားကနေဓာတုနဲ့ပုံစံလုပ်ထားတဲ့ဘုံတွေကိုရှင်းဖို့ကြိုးစားနေကြပါတယ်။ဒီလိုလေ့ကျင့်တာဟာတိတ်ကိုအကျိုးရှိပေမဲ့လို့ဝင်ကျင်မြေနေထားအခြေအနေကအကန့်အသတ်တွေရှိနေတယ်လို့ရှိတဲ့ပစ္စည်းနဲ့ဖြစ်အောင်လုပ်ရတာမှုအတော့ကိုခက်ခဲတဲ့လေ့ကျင့်မှုပါ။ဒါကြောင့်ကမ္ဘောဒီးယားတီထွင်သူတွေကဘုံရှင်းလင်းမှုကွန်ပျူတာနည်းပညာ VR နည်းကိုသုံးကြတယ်လို့ Golden West အဖွဲ့ရဲ့ Alan Tan ကပြောပါတယ
် So to a lot of people it might just look like video games
လူများစုအတွက်တော့ဒါဟာ video game ကစားတာနဲ့တူနေမှာပါဒါပေမဲ့တကယ်စိန်ခေါ်မှုကြီးတစ်ခုကတော့ဒါကပောက်ကွဲစေတဲ့ခရင်မီးကြောက်ကိုဖယ်ရတာလေဒါမျိုးအနေထားမှာဝင်ဖို့ဘုံရှင်းတဲ့လူကဘယ်လိုလုပ်ရမလဲဆိုတာကိုစဉ်းစားရတာပါဒါကသူ့အတွက်တကယ်ကိုအန္တရာယ်ရှိပါတယ
်ဒီလိုရှုပ်ထွေးတဲ့ပုံစံမျိုးတွေရအောင်မိနစ်ပိုင်းအတွင်းမှာပဲ VR နည်းပညာနဲ့ဖန်တီးယူရတာပါပောက်ကွဲစေတတ်တဲ့လက်နက်တွေရှင်းလင်းရမှာစနစ်တမ်းမဖြစ်ရသေးတဲ့ဘုံတွေကိုရှေ့တင်မသိဆိုတာမျိုးကအစအန္တရာယ်ကင်းဆုံးဖြစ်အောင်အမြန်ဆုံးဖြတ်နိုင်စွာရှိဖို့လိုပါတယ်ဒီမောင်လေးကျင့်တဲ့နေရာမှာပုံစံတူနဲ့ကျင့်ရတယ်လို့ပဲသူတို့ရဲ့ VR software တွေမှာလည်းရန်သူရဲ့နည်းဗျူဟာပြောင်းလဲတဲ့အတိုင်းတင်နန်းဆရာကလိုက်ပြောင်းပေးပြီးတော့တင်နန်းတွေလေ့ကျင့်နိုင်အောင်အနေအထားမျိုးစုံကိုလုပ်ပေးထားပါတယ်။လက်တွေ့ကမ္ဘာမှာတုံးနေကြတဲ့ဘုံပုံစံမျိုးကိုရှင်းလင်းနိုင်ဖို့တကယ့်လက်တွေ့ပုံစံမျိုးပုံဖော်ပေးတဲ့ VR နည်းပညာကိုအမေရိကန်နိုင်ငံညာရေးဌာနကထောက်ပံ့တဲ့အစီအစဉ်နဲ့ Golden West အဖွဲ့ကတီထွင်နေတာဖြစ်ပါတယ်။VR တင်နန်းမှာလက်တွေ့တင်ထောက်ကူပစ္စည်းတွေနဲ့လေ့ကျင့်ကြရပါတယ်။ဘုံလုပ်ထားတဲ့နည်းပညာကိုတင်နန်းသားတွေနားလည်စေဖို့အတွက်ဒီဘုံပုံစံတူတွေကိုဖနွန်ပယ်မြို့ကဓာတ်ခွဲခန်းထဲမှာပဲ 3D ပုံနှိပ်စက်နဲ့ထုတ်လုပ်ရပါတယ်။တိုက်ပွဲတွေအများဆုံးဖြစ်ပွားနေတဲ့ကမ္ဘာဒေသတွေမှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက်တွေလှုပ်ရှားနိုင်အောင်လေ့ကျင့်ပေးနေတဲ့ Edwin Fickman ကတော့ကမ္ဘောဒီးယားကတီထွင်တဲ့ဒီနည်းပညာသုံးကရိယာဟာတိတ်အသုံးဝင်နိုင်တယ်လို့အခုလိုပြောပါတယ်
Let's take, for example, the...
Ma, Cambodia, Nyinyan yi thayin tatat yao gu, Tang Sudan na ngayon lho lai mei suwa ro. Di VR se na lichin thara pita dwa, Tang Sudan wo tgay yao wara kha, ay di da ane thao minbu bida mo, atwe jong si bida pina pi, Suru bello tine yin sanya mei suwa wo, Jyo si thana ngilu, Jyo din pinsi thana ma re.
Raven's Challenge piya wwe ma, ERD အတွက်ပစ္စည်းတွေအများပြားပြသကြပေမဲ့ကမ္ဘောဒီးယားရဲ့တီထွင်မှုနည်းပညာကတော့အားလုံးရဲ့အာရုံစိုက်မှုကိုရရှိခဲ့တာဖြစ်ပါတယ်ရှင
်။နည်းပညာနဲ့ပတ်သက်လို့ကမ္ဘာတဝန်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုတ္တအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင်။
ဒီ OA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေထဲမှာတော့အမျိုးသမီးကဏ္ဍကိုပါနားဆင်ကြဖို့ရှိပါတယ်ရှင
်။ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာဆက်လက်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေထဲမှာတော့အပတ်စဉ်အမျိုးသမီးကဏ္ဍဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေအပြင
်နိုင်ငံမှာဆိုရင်အမျိုးသမီးများအတန်းထမှုနဲ့ပတ်သက်လို့အသိပညာတွေပေးနေကြပေမဲ့လုံလောက်တဲ့ဝန်ဆောင်မှုတွေမပေးနိုင်ပါဘူးအထူးသဖြင့်တော့အစံဆက်ခံပြီးတော့အသက်ရှင်နေ
တာဒါကတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်မှာအပြည့်စုံနားဆင်ကြရပါမှာအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်အမေရိကန်ပြည်ထောင်စုကိုအသက်6နှစ်အရွယ်ကတည်းကအခြေကျနေထိုင်ခဲ့တဲ့ချင်းတိုင်းသူရီဘက်ကာဇိုရမ်ထာနီဟာအခုဆိုရင်မစ်ချီဂန်ပြည်နယ်ဘယ်လ်တာခရစ်ရဲတပ်ဖွဲ့မှအမှုထမ်းဆောင်နေပါပြီသူဟာအခုလောလောဆယ်ဆယ်မှာ Western Michigan University မှာပွဲရဖို့နောက်ဆုံးနဲ့တက်ရင်နဲ့တစ်ဖက်မှာလဲရဲတပ်ဖွဲ့မှာ Police ခဲတဲ့အလုပ်တင်အဖြစ်အမှုထမ်းနေပြီးတော့ဒီရဲအရာရှိတင်တန်းတက်ဖို့ပြင်ဆင်နေပါဗျ။အကြောင်းစုံကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလသန်းကတင်ပြပေးထားပါတယ်ရှင
်Determined to achieve my final goal, and I come back even stronger, not a novice any longer, 'cause you deepened the conviction in my soul.
Rebecca Sodom Taniga.ဒီအမေရိကန်ပြည်ထောင်စုကိုပေါ့နော်ရောက်လာပုံကိုရှင်းပြပြပါလားရှင
်သမီးအမေနဲ့ညီမလေးနှစ်ယောက်နဲ့မောင်လေးတစ်ယောက်နဲ့ညီလေး2005မှာဒီမှာလာတာမောင်နေတာတော့7နှစ်လောက်ပြည်ပြီ September မှာ
ပြည်သားစုနဲ့လာတယ်ဆိုတော့ဘယ်ကလာတာပါလဲ
အရင်ကမီဇိုရမ်အိန္ဒိယမှာမွေးတာ
โอเค
ပြီးတော့သဟန်ချင်းမှာနည်းနည်းလေးပြီးတော့ရန်ကုန်မှာနှစ်နှစ်နေပြီးတော့ဒီမှာ US မှာလာတယ
်โอเคလာတော့ဒီအမေရိကန်ပြည်ထောင်စုကိုလာအခြေချတော့ဘယ်မြို့မှာလာအခြေချပါလဲရှင
် Battle Creek Michigan ကျမ
အခြေချတာပေါ့နော်အဲ့ဒီ Battle Creek Michigan မှာ Rebecca တို့ဒီချင်းပြည်နေရပေါ့နော်ချင်းတိုင်းရင်းသားတွေအခြေချတာတော်တော်များပါလားရှင
်အများများတယ်အခု top 5မှာ first is Indianapolis အခု Battle Creek Michigan လေအမအချင်းလူမျိုးတွေအများကြီးအမရ2500လောက
်အဲ Battle Creek မှာရှိရပါနော်အခု Battle Creek မှာ Rebecca နဲ့အတူနောက်အမျိုးသမီးတယောက်ပေါ့နော
်ဟုတ်သူကချင်းပဲအမနာမည်က Jenny လို့ခေါ်လဲ
ရဲဌာနမှာပေါ့နော်အမျိုးသမီးရဲ့အမှုတန်းတွေဖြစ်ထမ်းဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုဒီရဲအမှုတန်းဖြစ်သွားသလဲဆိုတာနည်းနည်းရှင်းပြပေးပါလား
ကျမဒီ American ဒီတစရာကြတော့ဒီခွေးရှိချင်းဆောင်တဲ့ beach in at that town ရတဲ့ဖွဲ့တဲ့ကိုဝင်ခဲ့တာဖြစ်ပါတယ
်အဲ့ဒီရတဲ့ဖွဲ့ကိုဝင်တဲ့ခါမှာပေါ့နော်ဘာတွေလုပ်ရပါလဲရှင
် Okay Academy standard အတော့ mentally တွေဆိုရင်သူတို့က push up တွေလုပ်ရမယ်အထမတန်းလေးချင်းရတယ်လုပ်ရတယ်အပီးလုပ်ရတယ်No the some of what here the interview the no ya de
so the yetinam chang ma bor no aku rebecca ka tet ni dou mae bor
oh khut me western michigan university ma bachelor so aku chang twan ni de ara pi do to me academy ma pre test akon long pi pi do asin to me academy ma te khwin ya mae
aku a lo rebecca yet ta phwe win na ma hout de u la
အခုမရတဲ့ popular center ရဲ့ IAM bachelor degree လို့တွေ့ရပို့ချူစားနေတော့ဒီပြည်တော် academy second ရက်တန်ချောင်းတက်ပြီးတော့ရရရှိဖြစ်မှာပါ
အဲ့တော့အခုလောလောဆယ်ဒီရက်တက်ဖွဲ့ကနေပြီးတော့မှငားရန်ထားတယ်ဆိုတဲ့ခါကျတော့ရရရှိတော့မဖြစ်သေးပါနဲ့လို့လေရဲလုပ်ငန်းတွေတော့စ sound ready ra bo bari sound yet pi ya ba le Rebecca ru
aku lo lo sin ma tuma ro lo ni sa thong myo shi ba de patama sa lo taman sa dei pi ya ba de aw no de khu ga tuma do ga de shin hne ne second hne ja lu nge de ya su mu chu lu ya yin lu nge thing thing the can you go pu saung ya ba de aw de khu ga le pwe hne da lo ya ba de နောက်ဆုံးတစ်ခုကတော့ပွဲတော်ရက်ဒီမှာပွဲတော် Christmas Friday Thanksgiving Friday မှာကျမတို့ယဉ်ကျေးလုပ်ငန်းတွေရဲ့ပွဲတွေကိုထိန်းသိမ်းနေထိန်းသိမ်းပါတယ
်အခုလိုပေါ့နော်ဒီ Michigan ပြည်နယ် Battle Creek မြို့မှာရဲဌာနမှာပေါ့နော်အမှုထမ်းဖို့အတွက်ကအခြေခံလိုအပ်ချက်တွေကဘာတွေပါလဲ Rebecca တို့အတွက
်ပထမက College မှာ Law Enforcement orCriminal justice, people yamade. No eachy that checka, bukaya tan swan, bukibade. If you don't, you would checka, something yamade.
Surobono, a kudu yebegu wimbo, yechi de sanunga, baba de shi.
Yechi daka, amyachuko, some white people, kibade.
Rebecca ro, ku, Battle Creek, yeta na ye, ye wusunga, blue bale shi, ba yang male, nene shimbia bibala.
မနော်ယူနီဖောင်းကပဒတ်ဆိုတော့အပြာဖြုတ်ခဲ့ပါတယ်။နောက်ပြီးတော့ကျမတို့ကကြီးကအင်ဂျီဝေးရတယ်။ရှိုင်းကြီးကဖြူခြေစုပ်ကအမင်းအပြီးတော့ရေဒီယိုကန်ရတယ်။အပြီးတော့ဘတ်တာခရစ်ကဒီစိတ်တရရတယ်။ဝစ်ဆိုရှိရတယ်။ဝစ်တိတ်ပါတယ်။အာပက်ပါစပရေးပါပါတယ်
။ဆိုရခါကျတော့အဲ့ဒီလိုရဲတပ်ဖွဲ့ဝစ်ဆိုဝစ်ပြီးတဲ့အခါမှာRebecca ချင်းမျိုးသမီးဖြစ်တယ်ပေါ့နော် Rebecca တို့ရဲ့ Battle Creek ပါတယ်ချင်းဒီ2000ကျော်ကျော်လောက်ရှိတယ်ဆိုတဲ့အခါကျတော့ဒီကိုလူအဖွဲ့စီမှာပဲပေါ့နော်စစောကလူမျိုးဒီချင်းပွဲတော်တို့သွားတဲ့အခါမှာကိုကတော့အရင်ချင်းသူအနေနဲ့ချင်းလူအဖွဲ့စီမှာနေခဲ့ပေမဲ့လို့လေအခုကတော့ကိုကတော့ uniform ဝတ်တဲ့ရဲတူဖြစ်လာပြီဆိုတော့ဘယ်လိုခံစားရပါလဲ Rebecca
ကျမဒီရဲ uniform ဝတ်တဲ့အခါမှာချင်းတို့ဖွဲ့စည်းကိုသွားတဲ့အခါမှာတချို့တွေကတော့နည်းနည်းချုပ်ချပါတယ်။ဒါမဲ့လို့ဒီမှာကမချုပ်ဖို့သူတို့ကိုပြုတ်ပြီးရင်းနဲ့ပတ်သက်ပြီးတော့အကူအညီလိုချင်။ဒီမှာပဲဖို့စဉ်းစားရှိတယ်ဆိုတာကိုနားလည်အောင်လုပ်ပါတယ်။ဒါကြောင့်လည်းဒီမှာနေနဲ့အခုရေးဝန်တန်းပြောနေနဲ့ဒီချင်းလူအဖွဲ့စည်းနဲ့ American လူဖွဲ့စည်းချချင်းကိမင်းမရှိဖို့နားလည်မှုရှိဖို့တဲ့နေဆုံးဆောင်လို့တော့ပို့ဆန္ဒရှိပါတယ
်အခုလိုပေါ့နော် Rebecca ကရဲတပ်ဖွဲ့တယ်ပြီးပြီးတော့ရဲမှုထမ်းတော့မယ်ဆိုတော့ Rebecca အမီတို့မိသားစုတို့ကဒီလုံခြုံရေးအတွက်မစိုးရိမ်ဘူးလားရှင်ဘယ်လိုမျိုးသူတို့ကတုံ့ပြန်ကြသလဲ
ကျွန်မအနေကပထမကရဲတပ်ဖွဲ့မဝင်စင်ချင်ပါဘူး main key ဖြစ်တဲ့ရင်လုံခြုံရေးအတွက်ရစွင်တော့ပါကျွန်မကတော့ဒီချင်းအမျိုးသမီးတွေညီမမျိုးသမီးတွေရဲတပ်ဖွဲ့မှာကျန်းစာနေတဲ့ဆူတာကိုပြတ်သားလူတဲ့အတွက်ကြောင့်ရဲတပ်ဖွဲ့ကဝင်ပြီးတော့အောင်မြင်အောင်အလုပ်နဲ့တွေ့ပြန်နိုင်ခဲ့ပါတယ်။ဒီမှာဒီရဲတပ်ဖွဲ့မှာအမျိုးသားတွေဒီရောအမျိုးသမီးတွေရောသူရင်းကြပါတယ်။ဒီမှာကလည်းရဲတပ်ဖွဲ့မှာအောင်မြင်အောင်ကျူးစမ်းချက်ဖြစ်နောင်လာနောက်သားတွေအတွက်နမူနာဖြစ်စေချင်ပါတယ်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ဂူရောစနေညမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။ဒေါ်လာရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးသိမ်းမြတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်။ဘာသာရေးလူမျိုးရေးကျင်းပမှုတွေရော့ပါစေဖို့လူ့အသိုက်အဝန်းကမတူကွဲပြားမှုတွေကိုသတိခံနိုင်ဖို့စုတောင်းပွဲတွေကဘယ်လောက်ထိတွန်းအားပေးနိုင်မလဲ။ငြိမ်းချမ်းရေးနဲ့သိမ်းမြတ်ရေးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOES စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ကတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေ။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကတိုက်ရိုက်လေလာဆွေးနွေးကန်းကိုအင်ကာနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဆက်လက်ပြီးတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။ဒီတစ်ပတ်မှာတော့ Fellowship အစီအစဉ်နဲ့ American ပြည်ထောင်စုကိုရောက်ရှိနေတဲ့အမျိုးသမီးအရေးလှုပ်ရှားသူ Triangle အမျိုးသမီးအဖွဲ့ကအမခင်လေးကိုကိုအောင်ကဆက်တင်မြင်းမြန်းတင်ဆက်ပေးထားပါတယ်ရှင်။
မကင်လေးကတခု American ပြည်အောင်စုမှာပေါ့လေဒီ fellowship program တခုနဲ့လာတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းလေးကိုအရင်ဆုံးစပြီးတော့ပြောပြပေးအောင
်ဟုတ်ကဲ့ပါကျွန်မဟိုလာတဲ့ program ကတော့ Eisenhower Fellowship ပါကျွန်မဟောင်း Eisenhower အမှတ်ပြရတဲ့ computer လုပ်တဲ့ဟို fellowship အစီအစဉ်မှာအဲ့ဒီအစီအစဉ်မှာတော့ကျွန်မတို့မြန်မာနိုင်ငံကဟောင်းရွေးချယ်ခံပါတယ်ဒီ၅ဦးကသာအရှိတဲ့ပိုင်းနဲ့ကောင်အားရှမှရှိရဲ့ဟိုဆောင်ရွက်နေကြတဲ့ဒီနေ့အတူတူပေါ့အလုံး16ဦးကျွန်တော်ဒီမှာလာပြီးတော့လေ့လာဆုံးရပါတယ
်ဆိုတော့ဟိုအဲ့ဒီအစီအစဉ်မှာအဓိကဘာအကြောင်းတွေကိုအဓိကလေ့လာရပါလဲခင်ဗျာ
တယောက်နဲ့တယောက်ကတော့မတူဘူးပေါ့နော်တချို့ကလည်း business လုပ်နေရရှိတယ်တချို့က IT ဘိုင်းနေရှိတယ်တချို့ကကြတော့လေဟိုပေါ့ဒီ website တွေ blog တွေဒီတော့အမျိုးသမီးတွေအတွက်လုပ်တဲ့ကိစ္စတွေရှိတယ်ကျွန်မကတော့ကိုအမျိုးသမီးကိစ္စကကိုအဓိကဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီနိုင်ငံကိုလာပြီးတော့ဒီမှာရှိတဲ့အမျိုးသမီးဖွဲ့စည်းရေးနောက်တစ်ခါဒီ research ပေါ့နော်သူတည်တနာလုပ်တဲ့ဖွဲ့စည်းရေးကိုလည်းကျွန်မအားသိလာမယ်ကျွန်တော်တို့မြန်မာနိုင်ငံမှာကအမျိုးသမီးဖွဲ့ကအခုအကြောင်းနဲ့ကာလမှာတော့တော်တော်များများရှိနေပြီဒါပေမဲ့ခံခိုင်မမာနဲ့ရည်ရှိမှရက်တည်နိုင်အောင်ဘယ်လိုလုပ်ရလဲတကယ်ကိုအမျိုးသမီးကိစ္စတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဘလို့ပူပေါင်းဆောင်ရရလဲဆိုရဟာလဲကျွန်တော်လေ့လာခြင်းလို့ပါနောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံမှာဆိုရင်အမျိုးသမီးများအကြံဖတ်မှုနဲ့ပတ်သက်လို့အသိပညာတွေပေးနေကြပေမဲ့လုံလောက်တဲ့ဝန်ဆောင်မှုတွေမပေးနိုင်ပါဘူးအထူးသဖြင့်တော့အကြံဆက်ခံပြီးတော့အသက်ရှင်နေဆိုင်တဲ့အမျိုးသမီးတွေသူတို့ရဲ့မိသားစုတွေအတွက်ခိုးလုံရနေရာတွေစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဇာတ်မကြီးအတွက်အားပေးကူညီမှုတွေသူတို့ရဲ့လုပ်ကိုင်ခွင့်ဆိုင်တွေအတွက်ခွင့်ဆိုင်ကူညီဆောင်ရွက်ပေးမှုတွေတရားရုံးကိစ္စတွေပေါ့နော်ဒါမျိုးတွေကိုဆောင်ရွက်ပေးနိုင်မှုကကိုယ်ချိန်မှာစဉ်အတန်းတအားဖြင့်အင်တန်မှအားနည်းနေကြတာတွေ့တဲ့အတွက်ဒီနိုင်ငံမှာတော့ဒါတွေကအရင်ကတည်းကဆောင်ရွက်နေလာဖြစ်တဲ့အတွက်ဒါတွေကိုဒီမှာတတိယအောင်ရဘယ်လိုဆောင်ရွက်လဲဒီလိုဆောင်ရွက်နိုင်မှုအတွက်ငွေကြေးအထောက်အပံ့အကူအညီဖန်ဝေရှင်ပေါ့ရမငွေရှာဖွေမှုတွေတော့ဘယ်လိုလုပ်လဲဆိုတာကိုဒီမှာလေ့လာမှဖြစ်ပါတယ
်ဟုတ်ကဲ့ဟို fellowship ကာလကဘယ်လောက်လောက်ကြာမှာပါလဲနောက်ဟိုဒီ fellowship ကာလမှာဟိုဘယ်နေရာတွေမှာဘယ်ပြည်နယ်တွေမှာသွားပြီးတော့ဟိုလေ့လာဖို့စီစဉ်ထားပါလဲခင်ဗျာ
fellowship ကတော့ကျွန်တော်တို့တင်ထောက်ပတ်ကြမှာဖြစ်ပါတယ်ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီ Eisenhower Fellowship က Philadelphia မှာအခြေစိုက်ခဲ့တဲ့ကျွန်တော်တို့ Philadelphia မှာတစ်သက် orientation အနေနဲ့ပေါ့နော်အဲ့မှာရှိရဲအခြားသောမြို့မြို့ဖွဲ့စည်းရေးတက်တူမှာရှိရဲသူကတနာလုပ်တဲ့ဖွဲ့စည်းရေးကိုကျွန်တော်တို့လေ့လာဆုံးရပါတယ်အခုကတော့ကျွန်မဒီ Washington DC မှာအနေပြီးတော့ဒီမှာရှိရဲနော်သတော်ကိုယ်စားလှယ်တကယ်ဟိုစစရဲပုံကိုယ်ရေဟိုနေနေပြီးတော့အထူးရှင်ဖွဲ့စည်းရေးဒီလိုမျိုးကျွန်မနောက်ဆွတ်တော်ကိုယ်စားလှယ်အမျိုးသမီးတွေလည်းကျွန်မတွေ့ပါမယ်။ပြီးရင်တော့ကျွန်တော်တို့အဲဆန်ဖရန်စစ္စကိုနောက်ပြီးတော့လော့စ်အိန်ဂျလီစ်အဲတခါကျတော့မင်းနီဆိုတာ၊ဘော့စတန်၊နယူးယောက်၊ဒီတကပေါ့နော်။ဆက်ပြီးချင်းတော်တော်များများသောမြို့နယ်တွေပေါ့နော်။အဲမြို့တွေကိုကျွန်မတွားပြီးတော့လေ့လာပါမယ်။နောက်တစ်ခုကတော့ဒီကျွန်တော်တို့ Eisenhower Fellowship မှာဆိုလို့ရှိရင်အရင်တော့ရထားတဲ့ fellowship တွေရှိပါတယ်အဲ့ဒီ fellowship တွေနဲ့လည်းဟို USA fellowship ဆိုတာလည်းသူကရှိပါတယ်ဒီ US မှာဖြည့်ဆိုင်တဲ့အဲလူတွေကိုဟိုအခြားသောနိုင်ငံပေါ့မှာတရုတ်ပြည်ဖြစ်ဖြစ်အခြားသောနိုင်ငံတွေမှာတော်ရောက်လေ့လာတဲ့အစီအစဉ်ရှိတော့အဲ့ဒီ fellowship တွေကအရင်ဟို fellowship တွေကနေကျမတို့ပြန်ပြီးတော့ဒီဆုံးနာမျိုးအတွေ့အကြုံမျှဝေရမျိုးကိုလည်းလုပ်ဖို့ရှိပါတယ
်ဆိုတော့ဒီ Philadelphia မှာပေါ့လေ Pennsylvania ပြည်နယ်မှာဟိုဘလို့အကြောင်းအရာတွေကိုလေ့လာပြစ်လဲဘယ်တွေကိုရောက်ခဲ့လဲခင်ဗျာ
အော်ကျွန်တော်တို့ကပထမတော့ orientation နေနေတော့ပထမတိုင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ကိုလုံးတဲ့အလုပ်ငန်းပေါ့နော်စီးပွားရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်တွားဟိတလုပ်ပဲလုပ်လို့ကိုလုံးတဲ့လုပ်ငန်းကို
ဟိုကစွဲဆောင်ခြင်းနဲ့ပြောပြခြင်းနဲ့လူတွေကိုဘယ်လိုအကောင်းဆုံးပြောပြနိုင်လဲဆိုတဲ့ဟာကိုသူကဟိုဒီကိုယ့်ရဲ့ပုံမြင်ဇလန်းလေးကိုအကောင်းဆုံးပြတ်ကျနိုင်အောင်ဆိုပြီး storytelling ဆိုတဲ့ဟာကိုတကယ် professor ရဲ့အနေနဲ့ကျွန်တော်တို့သိရပို့စားတယ်အဲဒုတိယတည်းမှာတော့ကျွန်တော်တို့ဒီကဖြစ်ချင်ရမူဝါဒပြောင်းလဲရေးပေါ့ကျွန်တော်တို့နိုင်ငံမှာလည်းဒီမူဝါဒပြောင်းလဲရေးကအရင်ကြီးပြီးတော့ဒီမူဝါဒပြောင်းလဲရေးလုပ်မယ်ဆိုရင်ဘယ်လိုမျိုးဟာတွေကိုပြဿနာတွေဝေဖန်ပိုင်းခြားပြီးကြည့်ရမလဲဒီပြဿနာတွေရဲ့မှာမှာကိုဖြေရှင်းနိုင်တဲ့ဒီလုပ်ငန်းတွေကိစ္စကိုဘယ်လိုတိုင်းဖြေရှင်းရမလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့ဒီတက်စတိုမှာဟော PhD တန်းတွေမှာသင်ကြားပို့ချတဲ့ professor ယောက်ကနေပြီးတော့လာပြီးတော့ပို့ချတာလည်းကျွန်တော်တို့အကန့်ရရှိပါတယ်နောက်တစ်ခုကတော့ကျမတို့အမျိုးသမီးတွေပေါ့တကယ်ဒီ mid career တွေဖြစ်နေပြီ professor တွေဖြစ်နေတဲ့ executive director တွေ corporation မှာဖြစ်နေတဲ့အမျိုးသမီးတွေကနေပြောမှာကျမတို့ ਨੇ round table discussion ပေါ့နော်တော်တော်များများအမျိုးသမီးတွေကဒီမှာအလုပ်လုပ်နေတယ်ဟိုကလေးသာသမီရှိတဲ့ meeting တွေလည်းဖြစ်တဲ့အတွက်ကျမတို့အချိန်မှာဒီအိမ်ဆောင်ရှင်အမျိုးသမီးတွေသာသမီရှိတဲ့အမျိုးသမီးတွေဆိုင်မှာကြုံရတဲ့အခက်အခဲတွေဒါတွေကိုဘယ်လိုကြုံဖြတ်ပြီးတော့ဘယ်လိုအကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတဲ့ဟာမျိုးတွေကိုအသာသူတို့ပြောင်းဝေပါတယ်နောက်တစ်ခုကတော့ကျမတို့ Women's Laws Project အဓိကကတော့ဒီအမျိုးသမီးဖွဲ့ရတော့ဥပဒေပိုင်းဆိုင်ရာပေါ့နော်ကျမတို့နိုင်ဟိုဒီ US မှာဆိုလို့ရှိရင်ဒီဟိုကိုရဲ့မျိုးဆက်ပွားအကျမ်းမရေးနဲ့ပတ်သက်ပြီးတော့အခွင့်အရေးတွေရအောင်နောက်တန်းတူလုပ်ပိုင်းအခွင့်အရေးမှဖြစ်ဖြစ်လုပ်ခါမှာပဲဖြစ်ဖြစ်တန်းတူအခွင့်အရေးတွေလာအောင်ခွဲခြားဆွေးနွေးမှုတွေပပြအောင်တင်ရတဲ့သူတွေအတွက်ကိုလည်းကိုယ်အားဆိုပေးမဲ့ဥပဒေရှိအောင်လုပ်တဲ့အမျိုးသမီးဖွဲ့စည်းကိုလည်းတော့ပြောလေ့လာပါရ
ယ်။ဟုတ်ကဲ့ဟိုနောက်ဆုံးမိကောမှာမက်ကင်လီကဒါအမျိုးသမီးရဲ့အရင်းနဲ့ပတ်သက်ပြီးတော့ဟိုဒီဇိုင်းမမတ်တာလှုပ်လာတဲ့လူဆိုတဲ့အခါကျတော့ဒီအမေရိကန်ပြည်အောင်စုမှာဆိုလို့ရှိရင်အမျိုးသမီးတွေနောက်ဒီအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဘလောက်အထိတန်ဖိုးထားပါလဲခင်ဗျာ
။ဟောဒီမှာတော့အမျိုးကျွန်မမြင်တာပေါ့နော်အမျိုးသမီးတွေမှမဟုတ်ပါဘူး။လူသားတိုင်းအတွက်ပေါ့နော်လူရဲလို့ချင်လာတဲ့အသက်ရှင်ရစီနေတဲ့လူသားတိုင်းအတွက်သူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့ရပိုင်ခွင့်တွေကိုကြံမိုးထားနိုင်တဲ့စနစ်တစ်ခုကိုအားလုံးဖန်တီးပေးထားတာတွေ့ရပါတယ်အဲ့ဒီအတွက်လည်းအင်တန်ကကျွန်တော်ကဟိုဘယ်လိုခေါ်မလဲဂုဏ်ယူရပေါ့နော်ဂုဏ်ယူရဆိုတာတည်းလေဒီလိုလူတွေကိုလူတို့တံမိုးထားတဲ့စနစ်မျိုးနိုင်ငံမျိုးကိုကျွန်တော်တို့ဟိုကိုယ်နိုင်ငံမှာလည်းလုပ်နိုင်ရင်ဘယ်လောက်ကောင်းမလဲဆိုတဲ့ဟာမျိုးဖြစ်ပါတယ်ဒါကဘာလို့လဲဆိုတော့ကျွန်တော်ဒီအခြားရောဘက်ဖလိုးကိုကျွန်တော်တို့အခြားအယ်ဘန်ယူကိုတွားတဲ့အခါမှာလည်းဟိုကလေးတွေကျောင်းသွားတဲ့အချိန်မှာ school bus တွေပေါ့နော်ကျောင်းတက်ကြိုးပုတ်ရင်တွေကိုတွေ့လို့ရှင်ကြိုးပုတ်ရင်တွေကအများတစုံတရာ stop ဆိုတဲ့ sign ပေါ့ရပ်ပါဆိုတဲ့ sign ပြဆိုင်ဘယ်ကားမှသူ့ရဲ့ဖနက်ခိုက်ကွာပေါ့နော်လုံးဝဟိုတွားခွင့်မရှိဘူးပေါ့တွားရင်လည်းဒါဥပဒေအရကိုတင်းတင်းကျပ်ကျပ်နဲ့အရေးယူခံရမယ်ဆိုတဲ့ဟာမျိုးအလုံးဝလေးစားလိုက်နိုင်တာတွေ့ရတယ်အဲ့တော့ကျွန်တော်တို့အမျိုးသမီးတွေမဟုတ်ဘူးကလေးတွေအတွက်ဆိုရင်လည်းသူတို့ရဲ့နော်ဟိုလုပ်ပေးခြင်းလုံးချုံကြီးအတွက်ကိုစနစ်တကျလှုပ်ထားရတာမျိုးကြီးတွေ့ရတဲ့အခါကျတော့အင်တန်မှကျမဒါကျမအတွက်ကတော့ဟိုအထူးကြထူးကြတယ်လို့ပြောလို့ရတယ်ဒါပေမဲ့ဟိုတခုရှိတာတော့လူတွေနဲ့ဖွဲ့စည်းထားတဲ့လူဖွဲ့စည်းဖြစ်တဲ့အတွက်ဘလောက်ပဲပြည့်စုံစနစ်တွေကစဉ်းစားဖန်တီးမှုထားတာချိုးဖောက်တာကျူးလွန်တာလူသားတွေလည်းဖြစ်နေတယ်စနစ်တွေကောင်းအောင်လှုပ်ထားရင်တော့အတတ်နိုင်ဆုံးအပါအဝင်ဖြစ်မယ်ဒါပေမဲ့ကျူးလွန်တာကအဲ့ဒီစနစ်တွေကလူတွေဖြစ်တဲ့အတွက်လူတွေကိုယဉ်ကျေးတဲ့လူဖွဲ့စည်းဖြစ်အောင်လုပ်နိုင်မယ်ဆိုရင်တော့ပုံပြီးတော့ကောင်းတဲ့ဝန်ကျင်တစ်ခုကိုဖန်တီးနိုင်မယ်လို့ကျွန်တော်ကဒီလိုမျိုးလေးဟိုမှတ်ယူမိပါတယ်
ကိုအောင်တင်ဆက်ခဲ့တဲ့သုရဆုံးနဲ့အမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့သိပ္ပံနဲ့ဉာဏ်ပညာအစည်းအဝေးလှည့်ပါ။နောက်ဆုံးထုတ်ခင်ပြီးကားတွေမှာဉာဏ်ပညာမျိုးစုံပါလာတာကယင်းအနည်းရဲ့ကင်းရှင်းရင်းပို့ပြီးအထောက်အကူဖြစ်စေပါရဲ့လား။ကဘာကြီးကိုအာကာသထဲကနေရိုက်ယူထားတဲ့ဓာတ်ပုံတွေကနေကဘာကျိုးကောင်းကျိုးဖြစ်အောင်ဘာလို့များလှုပ်ဆောင်နိုင်ပါသလဲ။ဉာဏ်ပညာလောကမှာအမျိုးသမီးတွေအတွက်နေရာကောင်းကောင်းရဖို့လွယ်ပါရဲ့လားဒီအကြောင်းတွေနဲ့ပတ်သက်ပြီး VOA သတင်းတော်တွေဖြစ်ကြတဲ့ Face Lovers George Budde Michelle Quinn နဲ့ Dina Mitchell တို့သတင်းဆောင်ပါတွေကိုစုစည်းပြီးဒီသတင်းပတ်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ရှင
်ကောင်းမောင်းနေရင်ဗီဒီယိုလိုင်းကြောင်းခြင်းပါသလားအီးမေးလ်ဆက်ချင်ပါသလားအနည်းဆုံးတက်စီဆိုင်ကိုရှာချင်ပါသလားဒီနေ့ခေတ်ပေါ်ကားသည့်အများစုမှာဆိုရှယ်မီဒီယာမြေပုံစာသားစာရာတွေနဲ့ဆက်သွယ်နိုင်တဲ့နည်းလမ်းတွေပါနေပါပြီဒါပေမဲ့လည်းအရာတွေကြောင့်ရေမောင်းသူတွေအာရုံစိုက်ပြားစေတယ်လို့အမေရိကန်မော်တော်ယာဉ်အတင်း
Tsubo Iga, Jake Nelson, Yobare.
So these technologies have become more complex in that they allow drivers to do things.
ဒီနည်းပညာတွေကပိုအဆင်မြင်လာပြီးရင်မောင်းနေအရင်ကလုံးလို့မရတာတွေအခုလုံးလို့ရလာပါတယ်
။အရင်ကကားတွေမှာပါတဲ့ခလုတ်အနေငယ်နေရာမှာအသုံးချနည်းမျိုးစုံအတွဲခလုတ်90လောက်အထိလက်ကင်နဲ့ desktop ပေါ်မှာနေရာယူလာပါတယ်။အဲဒီအချက်လက်နဲ့ဖြော်ပြရေးစနစ်တွေကိုသုံးဖို့ရင်မောင်းသူတွေဟာလမ်းပေါ်ကနေမျိုးလုံးခွာရလက်ကင်ကနေလက်ကိုခွာကြရတယ်လို့2019မော်ဒယ် AC ကားနဲ့အပေါ်စား truck ကားတွေကို Triple E ကစမ်းသပ်ချက်တစ်ခုမှာတွေ့ရပါတယ်။လမ်းပေါ်ကနေ20ကန်လောက်ပဲမျိုးလုံးခွာလိုက်တာနဲ့ကားတိုက်ဖို့အန်တွေကနှစ်ဆပိုများသွားပါတယ်။လက်နဲ့ထိလို့ရတဲ့ screen တွေအတန်နဲ့ညွှန်ကြားလို့ရတာတွေကိုရှိတဲ့မှန်မှာအချက်အလက်လာပြပြီးတာတွေလို့ပိုကောင်းတဲ့အသုံးချစရာတွေကိုကားထုတ်သူတွေကထပ်ထပ်ထည့်လာပေမဲ့အဲ့ဒါတွေကားမောင်းတာရဲ့အစိပ်ပိုင်းတစ်ခုတော့ဖြစ်ဖို့မလိုဘူးလို့ Jake Nelson ကပြောပါတယ်
။ Just because technology allows you to do XYZ while also driving the car doesn't mean that you should.
ကားမောင်းနေချိန်ဟိုဟာဒီဟာလုပ်ဖို့နည်းပညာပါလာတယ်ဆိုတာကြောင့်တော့သုံးစရာမလိုပါဘူး
။လက်ကင်ပေါ်မှာလက်ကူထားလမ်းကိုမပြတ်ကြည့်နေတာကသာလမ်းပေါ်မှာ Android ကင်းဖို့အကောင်းဆုံးနည်းလမ်းဖြစ်ပါတယ်ခင်ဗျာ။ကဘာရဲ့မြင်ွေးတစ်ခုလုံးကိုအဝေးကနေမြင်ွေးရပြီးဘယ်လောက်လှပဘယ်လောက်ပြက်လွယ်ရဲဆိုတာကိုနားလည်ရတာဟာဘဝတသက်တာအတွေ့အကြုံဖြစ်တယ်လို့အာဂဒရင်မှုတွေကပြောကြပါတယ်။ဒီခံစားချက်ကိုလူများနဲ့များများခံစားရဘူးနဲ့လူသားရဲ့ပြက်လွယ်ဖြစ်စည်းလှုပ်ဆောင်ချက်တွေရဲ့အန်ဒရယ်ကိုဗိုးပြီးသတိပြုမိလာစေဖို့ကယ်လီဖိုးနီးယားပြည်နယ်ကစိတ်ဝင်စားသူတစုဟာဂျူရူးကရိုက်ယူတဲ့ရုပ်ပုံတွေကိုသုံးပြီးအသည့်ဖြန့်ဝေပေးတဲ့ပရာဟိတအဖွဲ့တစ်ဖွဲ့ကိုထူထောင်ထားပါတယ်။ချုံငုံတက်ရောက်မှုလို့အာဂဒရင်မှုကြီးခေါ်တဲ့ကန်စားချက်ကမဲမောင်တဲ့ဟင်းလင်းပြင်ဝန်းရံထားတဲ့လှပတဲ့အပြာရောင်ဘောလုံးကြီးတစ်လုံးဖြင့်ကဘာကြီးကိုမြင်ရတဲ့ကန်စားချက်ပါ။တိတ်ကိုကြည်လင်ပြတ်သားတဲ့ဓာတ်ပုံရိုက်ကင်မရာတွေတက်ထားတဲ့စီးပွားပြစ်ဂျိုလူတွေကနေရိုက်ယူပြီးတဲ့တိတ်ကောင်းတဲ့ဓာတ်ပုံတွေကိုအသုံးပြုပြီးတဘာဝအရင်းမြစ်တွေနဲ့ပတ်သက်လို့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရတွေဆုံးဖြတ်ချက်ချစားရတယ်လို့ Daily Overview အဖွဲ့က Steve McCormick ကပြောပါတယ်။
That data is like an infinite number of puzzle pieces. It's available, but it's not assembled in a way.
အဲ့ဒီအချက်လက်ကမြည်တွက်နိုင်တဲ့ပဟိလိအပိုင်းစာလေးတွေပါ။အဲ့ဒါကရှိနေပေမဲ့အဓိပ္ပာယ်တစ်ခုခုပေါ်လာစေမဲ့နည်းလမ်းနဲ့စူးစီးထားတာမဟုတ်ပါဘူး
။ California ခြေဆိုင် Daily Overview Brighter အဖွဲ့ကအဲ့ဒီရုပ်ပုံတွေကိုအများပြည်သူအတွက်အဓိပ္ပာယ်ရှိပြီးစိတ်ဝင်စားစေမဲ့အချက်လက်တွေဖြစ်အောင်ပြောင်းပေးပါတယ
်။
ဒီချက်ကကဘာဂျူရဲ့အလှတရားနဲ့ဗင်နီဇွဲလာကတရားမဝင်တပ်ထုတူပေါ်လာလို့ရိုဟင်ဂျာဒုက္ခတဲ့စခန်းတွေလို့လူကလုတာနဲ့တဘာဝဘေးရန်ကြောင့်ပျက်စီးရတာတွေကိုလူတွေသတိပြုမိစေဖို့ဖြစ်တယ်လို့ Daily Overview ဘက်ကဒန်ဟမ်မာကပြောပါတယ
် We detect change relevant change on where in the world human
အပြောင်းအလဲကိုကျွန်တော်တို့ရှာပါတယ်ကဘာဂျူပေါ်တက်ရောက်စေတဲ့လူတွေရဲ့လုံဆောင်ချက်နဲ့ဆိုင်တဲ့အပြောင်းအလဲကိုရှာတာပါပြီးတော့ကျို့ဒုရုပ်ပုံတုံးပြီးတံပိုးနေပြီးမယုံနိုင်လောက်ဆရာတသမတ်သေးနီလာနဲ့အဲ့ဒီအပြောင်းလဲကိုဖော်ပြပါတယ
်စိတ်ဝင်စားစရာအကောင်းဆုံးရုပ်ပုံတွေကတော့တစ်တော့ပြုံးတည်တာလို့ညီပေါ်မှာမိုင်းခွဲတာရဲ့တယောက်မှုလို့ညဉ့်ဉန်းတဲ့ကံကြီးတွေလို့အချိန်နဲ့အမျှတသက်မှတ်အပြောင်းလဲတွေကိုပြတဲ့ရုပ်ပုံတွေပါတို့ရဲ့လှုပ်ဆောင်ချက်ကနေပုံမြင့်တဲ့အဆင့်တစ်ခုတည်ရောက်ဖို့ Daily Overview ကမျှော်လင့်ပါတယ်လို့ဒီအဖွဲ့ကပဲ Ben Grant ကပြောပါတယ်
I've been operating under the hypothesis that if people see something and they're more aware of what's going on, it will lead to
change. ဒါကိုလူတွေမြင်လာရင်ဘာဖြစ်နေလဲဆိုတာပိုသတိပြုမိလာပြီးတော့ပြုမှုလှုပ်ဆောင်ပုံပိုင်းပြောင်းလဲလာလိမ့်မယ်ဆိုတဲ့အယူဆနဲ့ကျွန်တော်လုပ်နေတာပါ
။တဘာဝနေရာတွေရဲ့အံ့ဩဖွယ်အလားတရားကိုရောမြို့ကြီးတွေအဝေးပြေးလမ်းစုံလမ်းမကြီးတွေတံတားတွေစိတ်ကန်းတွေလိုတိဆောက်ထားတဲ့ပတ်ဝန်းကျင်ကိုပါပြတဲ့တခြားရုပ်ပုံတွေလည်းရှိပါတယ်။အဲဒီပုံတွေကိုကြည့်ရင်အန်အော်ကြီးခံစားချက်ကတော့မကအပြည့်အစုံပမာဏကြောင့်ဝမ်းနည်းမှုကိုပါခံစားကြရမှာပါမကြောညာဘဲနဲ့ကိုပဲဆိုရှယ်မီဒီယာပေါ်မှာ Daily Overview ကိုမပြတ်စောင့်ကြည့်သူရေတွက်ဟာ၄နှစ်အတွင်း6,000-9,000ခွဲအထိရှိလာမှာပါရုပ်ပုံတစ်ခုချင်းစီမှာရှင်းလင်းချက်အချင်းတွဲပါပါလေရုပ်ပုံတွေကိုလိုချင်တယ်လို့လုံးမပြတ်အောင်လို့အထူးရေးထားတဲ့ software နဲ့ထိန်းထားပြီး dailyoverview.com website မှာကြည့်လို့ရပါတယ်ခင်ဗျာဘော်ဒဝမ်းကလူသမီးတွေဟာပညာရေးနဲ့အလုပ်ကံရရှိရေးမှာကြုံရတဲ့အခက်အခဲတွေကိုကျော်ဖြတ်ဖို့ဒီပညာကိုသုံးကြပါတယ်။ဒါပေမဲ့လည်း
ဖွံ့ဖြိုးတဲ့နိုင်ငံတွေမှာအမျိုးသမီးတွေအင်တာနက်အွန်လိုင်းသုံးနိုင်ဖို့တော့စိန်ခေါ်မှုဖြစ်ရှိနေသေးပါအမေရိကန်ပြည်တော်စုမှာဆိုရင်လည်းဤပညာလုပ်ငန်းမှာအမျိုးသမီးတွေဟာအမျိုးသားတွေလောက်အောင်မြင်မှုမရကြပါဘူးဤပညာလုပ်ငန်းမှာအမျိုးသမီးတွေဟာအမျိုးသားတွေကိုဘာကြောင့်နောက်ကောက်ကျနေရတာလဲဆိုတာကိုအမေရိကန်ပြည်တော်စုမှာအခြေတင်ဆွေးနွေးနေကြသလိုကမ္ဘာတော်မှာဆိုရင်လည်းအမျိုးသမီးတွေဟာဤပညာဆိုင်ရာအခွင့်အလမ်းတွေရဖို့ရုန်းကန်နေကြရတာပါအမျိုးသမီးအင်တာနက်သုံးသူအရေအတွက်ဟာအမျိုးသားတွေအောက်၁၂ရာခိုင်နှုန်းပိုနေပါတယ်ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေမှာဆိုရင်အမျိုးသား၅ယောက်မှာတစ်ယောက်နှုန်းအင်တာနက်သုံးနိုင်တဲ့အချိန်အမျိုးသမီး၇ယောက်မှာတစ်ယောက်ဖဲအင်တာနက်သုံးနိုင်တယ်လို့ Davis California တက္ကသိုလ်က Martin Hilbert ကပြောပါတယ်
So the digital divide is basically this phenomenon that some people have more access to digital technologies than others.
တချို့လူတွေကဒီဂျစ်တယ်နည်းပညာကိုတခြားလူတွေထက်ပိုပြီးသုံးခွင့်ရပါတယ်။ဒီကွာဟမှုဟာထူးထူးခြားခြားဖြစ်နေတာတော့မဟုတ်ပါဘူး။ရှောင်လွှဲလို့ရတဲ့ကိစ္စလည်းမဟုတ်ပါဘူး။လူအဖွဲ့အစည်းတွေကဖန်တီးမှုတိုင်းဟာအလုံးအတွက်ဒန်းတူဘုရားသခင်ကဖန်ဆင်းပေးလိုက်တာမျိုးမဟုတ်ပါဘူး။လူအဖွဲ့အစည်းတစ်ခုချင်းပေါ့မူတည်ပြီးကွာဟမှုတွေရှိပါတယ
်။အမေရိကန်ပြည်တော်စုမှာရှိတဲ့ကုမ္ပဏီတွေကနည်းပညာလုပ်သားအင်အားတွေမှာ20ရာခိုင်နှုန်းလောက်ဖဲအမျိုးသမီးတွေရှိပါတယ်။ဤပညာဦးဆောင်မှုနေရာယူထားသူတွေထဲမှာတော့အမျိုးသမီးက18ရာခိုင်နှုန်းလောက်ပဲရှိပါတယ်။စီးပွားရေးလုပ်ငန်းတစ်ခုစတင်ဖို့အတွက်ငွေကြေးမတည်ပြည့်တဲ့လုပ်ငန်းရှင်ကြီးတွေကိုကြည့်ရင်လည်းအမျိုးသမီးကနည်းပါတယ်။ဒီဂျစ်တယ်ဤပညာပိုင်းကွာမှုမရှိအောင်လုပ်နိုင်ဖို့အတွက်နီလန်းတွေကိုအမေရိကန်ပြည်တော်စုမှာရောကမ္ဘာတဝန်းမှာပါလူများပြားဝိုင်းပြီးစူးစမ်းနေကြပါတယ်။အမျိုးသားနဲ့အမျိုးသမီးတွေကြားဤပညာကွာမှုနည်းအောင်လေလူရှိဆက်ဆောင်ရွက်ကြမလဲဆိုပြီးနီလန်းရှာတဲ့ဆွေးနွေးပွဲတွေလည်းရှိလာနေပါခင်ဗျာ
ကိုကျော်သိန်းစုစည်းတင်ပြခဲ့တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
ဒီရင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA သောက်တာနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်စနေမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 49နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါရယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါ်ခင်မြတ်သက်ပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့အနီးကမဟာမိတ်နိုင်ငံတချို့နဲ့အစိုးရအဖွဲ့ကအဖွဲ့ဝင်တချို့ရဲ့တွန်းအားပေးမှုတွေရှိလာခဲ့တဲ့နောက်ပိုင်းမှာသမ္မတဒေါ်နယ်ထရမ့်ဟာတက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဖျက်သိမ်းမယ်ဆိုပြီးသူကြေညာထားတဲ့အတိုင်းလုပ်တော့မယ့်ပုံမရှိပါဘူး။ရေဘူးအားဖြင့်အီရန်နဲ့ပတ်သက်လို့ပိုးပြီးထိတ်တဲ့ရင်ဆိုင်ရေးမဟာဗျူဟာတွေကိုတော့ပြောဆိုနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကဗတိဘက်ကရင်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲခံနေရတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေကိုစုံစမ်းစစ်ဆေးနေကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကပြောဆိုလိုက်ပါတယ်။ဩဂုတ်လ25ရက်နေ့ကအာဆာအစွန်းရောက်တွေတိုက်ခိုက်မှုတွေကိုတုံ့ပြန်ဆောင်ရွက်ရမှာတပ်ဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့ချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်နဲ့စုံစမ်းစစ်ဆေးအဖွဲ့ကနေစစ်ဆေးနေတယ်လို့သတင်းထုတ်ပြန်ခဲ့တာပါရိုညာမွတ်စလင်တွေကိုအပီးတိုင်းမောင်းထုတ်ဖို့အတွက်အစိုးရလုံခြုံရေးတပ်ဖွဲ့ရဲ့စနစ်တကျဆောင်ရွက်ခဲ့တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ကြောင်းကုလသမဂ္ဂကဒီသတင်းပတ်သက်ဆွဆွဲခဲ့ပြီးတဲ့နောက်မှာပဲအခုလိုပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကဒီတချော့ပြန်ပဋိပက္ခတွေကြောင့်အင်းလီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့အိမ်တော်စုတွေကိုပထမတုပ်ဖြစ်တဲ့ဆင်းရဲစတင်ကောက်ယူနေပြီဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။နောက်ဆုံးရတဲ့အချိန်လက်တွေရအစ်စ်ရောက်လာတဲ့ဒုက္ခတဲ့အရေအတွက်5,300-6,000ရှိပြီလို့လဲဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံမှာနေထိုင်ကြတဲ့ Rohingya Muslim 4,000 ကိုအိန္ဒိယအစိုးရအနေနဲ့တိုင်းပြည်ကနှင်ထုတ်နိုင်မလားဆိုတာနဲ့ပတ်သက်ပြီးအမိန့်ချမှတ်မဲ့နေ့ကိုအိန္ဒိယတရားရုံးချုပ်ကယာယီရွှေ့ဆိုင်းလိုက်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardens Pinon ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.